Welcome to the Voice of America in Burmese.
မြန်မာပြည်သတင်းရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2025ခုနှစ် Master 14ရဲ့တောက်ကြမနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကညီညာရေးပါ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းဒိုမီတာ40 30နဲ့25တို့ကနေဖိုင်းယူနားဆင်နိုင်ပါတယ်။မနက်6နာရီနဲ့9နာရီတနင်္ဂနွေလုံးစားအစီအစဉ်တွေကိုတော့ဒူဒူမိတ်ဆွေရုပ်သံ Live VOA မြန်မာပိုင်း Web စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ယူကရိန်းစစ်အပြစ်ရရေးသဘောတူညီချက်အတွက်အသေးစိတ်အစီအစဉ်လိုအပ်သေးတယ်လို့သမ္မတပူတင်ကပြောကြားလိုက်ပါတယ်။ဥရောပယမကာရီအပေါ်အခွန်200ရာခိုင်နှုန်းကောက်ဖို့သမ္မတထရန့်ကချင်းချောက်ထားပါတယ်။ထရန့်အစိုးရဖြုတ်ဖြစ်တဲ့ဝန်ထမ်းတွေပြန်ခန့်ဖို့ပြည်ထောင်စုတရားသူကြီးတူကအမိန့်ထုတ်လိုက်ပါတယ
်။အဲ့လိုနောက်ဆုံးရသတင်းနဲ့ပြင်ယူကရိန်းမှာရုရှားရဲ့ချွတ်ချွတ်စစ်ကိုအဆုံးသတ်ဖို့အမေရိကန်အစိုးရရဲ့ကြိုးပမ်းချက်အကြောင်းသတင်းဆောင်ပါ။နောက်ရခိုင်စစ်ပွဲနောက်ဆုံးအခြေအနေပြည်တွင်းသတင်းပေးပို့ချက်ရာဒီပြမပတ်စင်ကန်တိုင်းထဲမှာတော့ဥအောင်ခင်ရဲ့မြမအေးသုံးသက်ချက်မှာအာခတ်တတော်အကြောင်းကိုလည်းဆွေးနွေးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကျမရဲ့ကန်တာနဲ့တိုင်းရင်းသတင်းပါတွေကိုလည်းတင်ဆက်ပေးပါမယ်။ကုရင်ဆုံးတော့ဒီကနေ့မနေ့ထိတဲ့ရောက်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါဦးခင်ဗျာ
။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ရပ်ဆိုင်းစီဖို့အတွက်အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုထောက်ခံကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပေမဲ့အသေးစိတ်လှုပ်ဆောင်ဓာတ်တွေကိုချပြဖို့လိုအပ်တယ်လို့ပြောပါတယ်။တိုက်ပွဲရဲ့အဆုံးသတ်ဖို့အတွက်အဆိုပြုချက်ကိုသဘောတူပေမဲ့အပြစ်ရရင်ဟာတားရှိငြင်းငြမ်းမှုနဲ့ပဋိပက္ခဖြစ်စေတဲ့အကြောင်းရင်းတွေကိုဖယ်ရှားဖို့ဥတည်တဲ့တဲ့အတွက်ဒါကိုမှန်းဆလှုပ်ဆောင်နေတယ်လို့ဖြစ်နေကြောင်းလဲကျက်တဲ့ပရင်းနဲ့မော်စကိုသတင်းစာရှင်းလင်းပွဲမှာသမ္မတပူတင်ကပြောပါတယ်။ကြားပြန်သူ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဖုန်းခေါ်ပြီးဆွေးနွေးဖို့လိုအောင်မှာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်သမ္မတထရမ့်ကတော့တကယ်လို့ရုရှားကယူကရိန်းစစ်အဆုံးသတ်ရေးအတွက်အမေရိကန်ရဲ့ကြိုးပမ်းချက်တွေကိုလက်မခံဘူးဆိုရင်တော့အတော်စိတ်ပြည့်စရာကောင်းမှာဖြစ်ကြောင်းနဲ့ရုရှားဘက်ကလည်းအပြစ်ရရေးကိုမြင်ကျင်ကြောင်းအင်ဂျီရောမှာသတင်းတောက်တွေကိုပြောပါတယ်။အပြစ်ရအပိသက်သဘောတူညီချက်အတွက်အသေးစိတ်အချက်လက်အများအပြားကိုတကယ်တော့ဆွေးနွေးခဲ့ပြီးဖြစ်တဲ့အတွက်ရုရှားဘက်ကလည်းလက်ခံမခံကြည့်ရတော့မှာဖြစ်ပြီးတကယ်လို့လက်မခံဘူးဆိုရင်တော့ကဘာကြီးအတွက်အတော်ကိုစိတ်ပြည့်စရာဖြစ်မယ်လို့လည်းပြောပါတယ်။ American Whiskey တင်သွင်းမှုကို EU ဥရောပသမဂ္ဂနိုင်ငံတွေကအခွန်50ရာခိုင်နှုန်းကောက်ခံတာဟာအတော့ကိုဆိုးရတယ်လို့ပြောပြီး EU ကနေဝိုင်းရှမ်ပိန်းနဲ့တခြားယမကာတွေတင်သွင်းမှုကိုအခွန်200ရာခိုင်နှုန်းကောက်မှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပြီးနေမှာချိန်ချောက်လိုက်ပါတယ် EU ရဲ့အခွန်အကောက်ဌာနတာဝန်ရှိသူတွေဟာကမ္ဘာပေါ်မှာရန်လိုဆုံးနဲ့ရိုင်းဆိုင်ဆုံးအာဏာပိုင်တွေထဲပါဝင်ကြောင်းနဲ့သူတို့ရဲ့အဓိကရည်ရွယ်ချက်ကအမေရိကန်ကိုစီးပွားရေးအသာစီးရဖို့ဖြစ်ကြောင်းသမ္မတထရမ့်က True Social Media မှာရေးပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတအင်ဂျူသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းရမှာတော့ထရမ့်ကအမေရိကန်ကနှစ်ပေါင်းများစွာဆုံးရှုံးခဲ့ရတာဖြစ်ပြီးအခုအဆုံးမခံနိုင်တော့ကြောင်းနဲ့အလူမီနီယံဖြစ်စေတန်မဏိဖြစ်စေကားပဲဖြစ်စေအခွန်ကောက်မဲ့ကိစ္စကိုပြန်ပြီးမပြန်ဘူးလို့လည်းပြောပါတယ်။သမ္မတထရမ့်ဟာပြီးခဲ့တဲ့လထဲမှာမက္ကဆီကိုကနေဒါတရုတ်နဲ့ EU လိုအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်တွေနဲ့အခွန်အပြန်အလှန်ကောက်ပြီးအခွန်ဆစ်ခင်းနေတာပါ။ဒါအမေရိကန်နိုင်ငံနဲ့အထူးသဖြင့်ဖန်တနယ်လိုမူရစီရီမက္ကဆီကိုနဲ့ကနေဒါဘက်ကဝင်နေလာဒါကြောင့်ဖြစ်ကြောင်းနဲ့တခြားနိုင်ငံတွေမှာဖွင့်ထားတဲ့စက်မှုထုတ်ကုန်လုပ်ငန်းတွေအကုန်ပိတ်ပြီးအမေရိကန်မှာလာဖွင့်အောင်လုပ်တာဖြစ်တဲ့အတွက်အမေရိကန်မှာလောက်ကန်တွေပိုးပြီးဖန်တီးနိုင်မယ်လို့လည်းပြောပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်တန့်မတော့အစိုးရယာယီအသုံးစိတ်ကိုတောက်ကြံနေညမတိုင်ခင်လွှတ်တော်ကအတီးပြုတ်ပေးဖို့လိုအပ်ပြီးလွှတ်တော်မှတ်တွေဆုံးဖြတ်ရမယ့်အချိန်ကတိတ်နေကနေပါပြီ။Republican အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအတီးပြုတ်ပြီးသားယာယီအသုံးစစ်ကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာပါ။အထက်လွှတ်တော်မှာ Republican အမှတ်53ယောက်နဲ့အများစုဖြစ်ပေမဲ့အသုံးစစ်ဥပဒေကိုအတီးပြုတ်ပေးဖို့ထောက်ခံမဲ60ကျော်ရဖို့လိုအပ်ပြီး Democrat အထက်လွှတ်တော်အမှတ်အနည်းဆုံး10ယောက်ရထောက်ခံမဲလိုအပ်နေတာပါ။အခုထိတော့ Democrat အမှတ်တွေဘက်ကအစိုးရလုပ်ငန်းရပ်တန့်သွားတော့လိုလားနေပုံရတယ်ဆိုပြီးအထက်လွှတ်တော် Republican ခေါင်းဆောင် John Thune ကအထက်လွှတ်တော်မှာဒီကနေ့ပြောပါတယ်။အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့ဒီမိုကရက်အမတ်တွေအပေးယူစစ်ဆန်ညှိနှိုင်းရမှာပါဝင်တဲ့အရင်ကတင်ပြခဲ့ပူတဲ့ယာယီအသုံးစစ်ဥပဒေကြမ်းကိုပဲအတည်ပြုဖို့အတွက်အထက်လွှတ်တော်ကိုတောင်းဆိုပါတယ်။အစိုးရအသုံးစစ်အတည်ပြုပေးတဲ့လုပ်ငန်းဟာပါတီကြီးနှစ်စလုံးနဲ့သက်ဆိုင်တဲ့အလုပ်ပါ။ဒါပေမဲ့ Republican Party ကသူတို့သဘောတူခုတဲ့နဲ့ဆုံးဖြတ်နေပြီးဒီမိုကရက်ပါတီဝင်တွေရဲ့သဘောထားကိုရယူခြင်းမရှိတဲ့ကြောင်းပြောပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာစီစဉ်နေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA American တန်ကအတောက်ကြမနက်ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။American ကနေနိုင်ငံရခြားအကူအညီပေးနေတဲ့ USAID အစီအစဉ်ကိုရပ်ဆိုင်းဖို့အတွက်ဆုံးဖြတ်ခဲ့တဲ့အတွက်ကမ္ဘာတစ်လွှာအကူအညီ၆ပတ်မှုတွေအဖြတ်တောက်ခံရမှာကိုစိုးရိမ်လာနေချိန်မှာပဲကုလသမဂ္ဂအထွေမှုချုပ် Antonio Guterres ဟာရိုဟင်ဂျာဒုက္ခသည်တပ်သန်းချော်ရဲ့အခြေအနေကိုလက်တွေ့လေ့လာဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်သွားပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးအကြံပေးတူဟစ်ဟူစိန်က၄အကြံခေးစင်လဲရောက်တဲ့အထွေမှုချုပ်ကိုဒက်ကာလေဆိပ်မှာကြိုဆိုပါတယ်။ဒါအတွင်းမှုချုပ်ရဲ့ဒုတိယအကြိမ်ဘင်္ဂလားဒေ့ရှ်ခီးစဉ်ဖြစ်ပြီး WFP ကမ္ဘာစစ်နှစ်ရိတ်ကအစီအစဉ်ကဒုက္ခသည်တွေအတွက်ထောက်ပံ့မှုလျှော့ချနိုင်ခြင်းရှိနေတာကိုကြေညာခဲ့ပြီးမှအခုလိုလာခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကမှလူမှုစန္ဒပြမှုတွေနဲ့အတူဝန်ကြီးချုပ်ရှိတ်ဟာစင်နာဖြုတ်ချခံခဲ့ရပြီးတဲ့နောက်တက်လာခဲ့တဲ့ဘင်္ဂလားဒေ့ရှ်ယာယီအစိုးရကတော့အတွင်းမှုချုပ်ရဲ့အခုခီးစဉ်ကနေရိုဟင်ဂျာဒုက္ခသည်တွေအတွက်အထောက်ပံ့တွေရလာမယ်လို့မျှော်လင့်နေတာဖြစ်ပါတယ်။အထွေထွေမှုချုပ်ဟာဘင်္ဂလားဒေ့ရှ်ယာယီအစိုးရအကြီးအကဲဖြစ်တဲ့မိုဟာမက်ယူနက်စ်နဲ့တောက်ကြနေမှာကောက်ဆက်စ်ဘဇားကိုတောက်ရောက်မှာဖြစ်ပြီးစနေနေ့မှာတော့ဒက်ကာကရုံးကမ်းမှာဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ဖို့လည်းစီစဉ်ထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ထိုင်းနိုင်ငံတည်းလာရောက်ပြီးခိုးလုံနေကြတဲ့ရွှေပြောင်းမြန်မာဒုက္ခသည်တွေကိုဖမ်းဆီးပြီးမြန်မာနိုင်ငံတဲကိုပြန်ပြီးပို့နေတာတွေကိုချက်ချင်းရပ်ပစ်ဖို့အတွက်မြန်မာရေးတက်ကြွလှုပ်ရှားနေသူတွေကကြေစပရေးနေမှာတောင်းဆိုလိုက်ပါတယ
်စစ်ကောင်စီရဲ့အာရမစစ်သားစုဆောင်တဲ့ဥတွေကြောင့်မလို့ထပ်ပြီးခေါ်လာကြတဲ့ကျွန်တော်တို့ရဲ့လူငယ်တွေ migrant workers တွေ refugee တွေကိုထိုင်း government အနေနဲ့ဖမ်းဆီးပြီးတော့ပြည်ပြန်ပို့တဲ့ကိစ္စအဲ့လိုပြန်ပို့တဲ့ကြောင့်လူငယ်တွေအကုန်လုံးကစစ်ကောင်စီကစစ်သားစုဆောင်တဲ့စီကတပ်ဖို့ခံရတယ်ဆိုကျွန်တော်တို့သက်တည်ထောက်ထားတွေ့နေရပါတယ်အဲ့မနာဆိုးရင်ရတဲ့ခြေတွေပြောတာဒါကြောင့်မို့အခုလိုဖန်ဆီးပြီးပြပုရိကိစ္စတွေခဏရက်ထားဖို့ဘာဖြစ်လို့ရှင့်ထွက်ပြေးလာကြတဲ့သူတွေကိုတရားဝင်စီစဉ်နေစီစဉ်ပြဖို့ဆိုတော့ချက်လက်တွေကျွန်တော်တောင်းဆိုတာဖြစ်ပါတယ
်ဝါရှင်တန်ဒီစီကထိုင်းတန်ရုံရှင်မှာဆန္ဒထုတ်ဖော်နေတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေကကိုရင်အေးကပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအာဏာသိမ်းဆန့်ကျင်သူတွေကိုစစ်ကောင်စီကဖန်ဆီးအကျဉ်းချတာဖိနှိပ်တာတပ်ဖြတ်တာနဲ့လူခွင့်ရချိုးဖောက်ခံရတာတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်လာသူတွေကိုထိုင်းစစ်ရကဖမ်းပြီးပြန်မပို့ဖို့အတွက်ထိုင်းဝန်ကြီးချုပ်ပေတန်တမ်ရှင်နဝတ်နဲ့နိုင်ငံခြားရေးဝန်ကြီးရေစီကိုပန်ကြားလွှာပေးပို့ခဲ့တာဖြစ်ပါတယ်။ထိုင်းစစ်ရဟာခက်ဆက်ဆက်မြန်မာဘက်ကနေထွက်ပြေးခိုလုံလာသူတွေကိုအကူအညီပေးခဲ့တဲ့အတိုင်းဆက်လက်ပြီးပြည့်အပ်ဖို့လည်းပန်ကြားခဲ့ပါတယ်။ American သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအလုပ်သမားအင်အားလျှော့ချရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်နေမကြသေးခင်ကမှအစိုးရအေဂျင်စီ6ခုကနေအလုတ်ဖြုတ်ခံရသူထောင်ပေါင်းများစွာကိုပြန်ပြီးအလုတ်ခံအပ်ဖို့အတွက်ဩစတြေးလျပြည်နယ်ကပြည်ထောင်စုတရားသူကြီးတူကကျေးဇူးပေးနေမှာအမိန့်ချလိုက်ပါတယ်။ကာကွယ်ဝင်ကြီးဌာနစစ်ပြန်စစ်မှုဌာနဟောင်းရေးရာစိုက်ပျိုးရေးဌာနစွန့်ရင်ဌာနပြည်ရေးရင်းနဲ့ဗန်နာရေးဌာနတွေကအလုတ်ဖြုတ်ခံရတဲ့ဝန်ထမ်းတွေကိုပြန်ပြီးခံအပ်ဖို့အတွက်ဆန်ဖရန်စစ္စကိုတရားရုံးကြားနာပွဲမှာပြည်ထောင်စုတရားသူကြီး William Elsup ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။တရားသူကြီး Elsup ဟာပြီးခဲ့တဲ့လတုန်းကကိုယ်ရေးဆိုင်ရာစီမံခန့်ခွဲမှုရုံး OPM ရဲ့ဗဟုအစုအလူသားအရင်းမြစ်ဌာနတွေမှာအစမ်းခံထားတဲ့ဝန်ထမ်းတွေကိုအလုတ်ဖြုတ်ပစ်တာကိုယာယီရက်ဆိုင်ဖို့အတွက်အမိန့်ထုတ်ခဲ့တာပါ။ဒါပေမဲ့ဘယ်ချိန်မှာအလုတ်ပြန်ပြီးခန့်ရမယ်ဆိုတာကိုတော့မပြောပါဘူး။ဒီအစမ်းခံအလုတ်သမားတွေဟာအလုတ်သက်တစ်နှစ်မပြည့်ကြသေးပေမဲ့အရေးပါတဲ့ကဏ္ဍတွေမှာလှုပ်ဆောင်နေကြတာဖြစ်တယ်လို့တချို့ကတော့အစိုးရဝန်ထမ်းလှုပ်သက်ရင်သူတွေလည်းပါဝင်ပါတယ်။တရားသူကြီး Elsup ကတော့ OPM မှာအလုတ်ဖြုတ်ပိုင်ခွင့်မရှိတယ်လို့ဒီဌာန6ခုမှာအလုတ်သမားတွေကိုအလုတ်ဖြုတ်ပြတဲ့နေရာမှာမှန်ကန်စွာညွှန်ကြားမှုမရှိကြောင်းအထောက်အထားတွေတွေ့ရတယ်လို့လည်းပြောကြားခဲ့တာပါ။
တော့ကြမနဲ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါဗျာအခုထုတ်လင်းချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကိုတော့ VOA Burmese Facebook နဲ့ YouTube ကထုတ်လင်းချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါရစေ ဟူကစပြီးတော့မြန်မာသတင်းပေးပို့ချက်နိုင်ငံတကာသတင်းဆောင်မနဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်ခင်ဗျာ။အခုတော့ရုရှားယူကရိန်းစီးရဲသတင်းဆောင်မတစ်ပုတ်နဲ့စတင်ပါမယ်။ယူကရိန်းမှာရုရှားရဲ့ချစ်ကျော်စစ်ကိုအဆုံးသတ်ဖို့အမေရိကန်အစိုးရရဲ့ကြိုးပမ်းမှုကရုရှားအစိုးရပေါ်ဖိအားတွေပေးနေပါတယ်။ဒါပေမဲ့ရုရှားဘက်ကနယ်မြေတွေကိုအတိုင်းအတာတစ်ခုထိသိမ်းပိုက်ထားတာကြောင့်သူတို့ဘက်ကသိမ်းထားတဲ့နယ်မြေတွေကိုပြန်ပေးဖို့တော့ပြင်ဆင်ထားတာမရှိဘူးလို့ရုရှားဘက်ကချုပ်ကပြောပါတယ်။မော်စကိုမြို့ကနေပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းစစ်ပွဲစတင်ခြင်းကစပြီးမော်စကိုမြို့ဟာအခုသတင်းပတ်အတွင်းမှာယူကရိန်းဘက်က drone တွေနဲ့တိုက်ခိုက်တာကိုအများဆုံးခံခဲ့ရပြီးတော့ဒီတိုက်ခိုက်မှုကြောင့်၃ယောက်သေဆုံးပြီးတော့၁၈ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပေမဲ့မော်စကိုမြို့မှာနေတဲ့သူအတော်များများကတော့စစ်ဖြစ်နေတာကိုလစ်လျူရှုထားဖို့ကြိုးစားနေကြပါတယ်။အချိန်တည်းမှာပဲအတော်များများကတော့ရုရှားအစိုးရနဲ့အမေရိကန်အစိုးရကြားကဆွေးနွေးမှုတွေကနေငြိမ်းချမ်းရေးရဖို့မျှော်လင့်နေကြပါတယ်။ရုရှားဘက်ကအဓိကရည်မှန်းချက်ကတော့သူတို့အင်အားသုံးသိမ်းယူထားတဲ့နယ်မြေတွေနဲ့နယ်နိမိတ်စီးအစ်စ်ကိုနိုင်ငံတကာကအတိမတ်ပြုဖို့ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်
။ Yes, so this budget
ကျွန်တော်တို့နဲ့ယူကရိန်းအစိုးရကြားမှာနှစ်နိုင်ငံသဘောတူညီစာချုပ်ချုပ်ဆိုရမယ်ဆိုရင်တော့ရှင်းပါတယ်။အဲ့ဒါကတော့ငြိမ်းချမ်းရေးသဘောတူစာချုပ်ဖြစ်ပြီးအဲ့ဒါကရုရှားနယ်နိမိတ်အသစ်နဲ့ဆိုဗီယက်ပြည်ထောင်စုအလွန်ယူကရိန်းနိုင်ငံရဲ့နယ်နိမိတ်အသစ်ကိုတရားဝင်ဖြစ်စေမှာဖြစ်ပါတယ
်။အခုလိုအခြေအနေတွေကြောင့်နှစ်ဖက်ပဋိပက္ခတွေအဆုံးမသတ်ခင်မှာကိုပဲအနာဂတ်မှာနယ်မြေတွေပို့ပြီးရလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့မော်စကိုမှာရှိတဲ့သူအတော်များများကအခုကလေးကအောင်ပွဲခံနေကြပြီဖြစ်ပါတယ
်။
ဒါကတကယ်အောင်ပွဲပါ။ရှမ်ပိန်ဖွင့်ပြီးအောင်ပွဲခံနိုင်ပါတယ်။ဘလို့မှမရှုံးနိုင်ပါဘူးရုရှားအနေနဲ့ထိုးစစ်တွေကိုဆက်ပြီးတော့လုပ်ရမှာပါဘာကြောင့်လဲဆိုတော့ဘသူကမှအမေရိကန်ရဲ့ရည်မှန်းချက်ကိုမဖြတ်ပါဘူးသူတို့ကကျွန်တော်တို့ကိုကြောက်ပါတယ်ဒါပေမဲ့သူတို့ကသူတို့ရဲ့ကမ္ဘာအင်ပါယာကြီးတိဆောက်ဖို့စိတ်ကူးကိုစွန့်လွတ်လိုက်တာမဟုတ်ပါဘူ
းရုရှားယူကရိန်းစစ်ပွဲ၃နှစ်ကျော်ကြာလာပြီးတဲ့နောက်မှာတော့ရုရှားဘက်ကတည်ဆုံသူက9000ကျော်ကျော်တယ်လို့တရားလွတ်လပ်တဲ့မီဒီယာဇိုနာသတင်းဌာနကဖော်ပြပါတယ်အခုလိုတည်ဆုံမှုတွေရှိနေပေမဲ့လည်းရုရှားအစိုးရကတော့စစ်ပွဲကိုဆက်ပြီးတော့တိုက်နေစေဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတည်ဆုံသွားတဲ့ရုရှားစစ်သားတွေရဲ့အမေရိကန်နဲ့ဇနီးတွေနဲ့တွေ့ဆုံမှုအတွင်းရုရှားအနေနဲ့အလျှော်ပေးသွားမှာမဟုတ်ဘူးလို့ပြောပါတယ
်။
ကျွန်တော်တို့ဘက်ကတော့ရှော့မှာမဟုတ်ပါဘူး။ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးကိုအာမခံမဲ့ကျွန်တော်တို့နဲ့ကိုက်ညီမဲ့ကမ္ဘာကြီးကိုကျွန်တော်တို့ဘာသာကျွန်တော်တို့ရွေးချယ်ရမှာဖြစ်ပါတယ်။
ရုရှားသမ္မတပူတင်ကိုဝေဖန်တဲ့သူတွေကတော့ရုရှားအစိုးရအနေနဲ့အလျှော်ပေးလိုက်ရောမှုတွေလှုပ်လာနိုင်ကြောင်းဒါမဲ့လည်းသူတို့သိမ်းပိုက်ထားတဲ့နယ်မြေပိုင်ဆိုင်မှုတွေကိုလက်လွတ်လိုက်ဖို့ဆိုတာကတော့မဖြစ်နိုင်ဘူးလို့ရုရှားရေးလေလာသုံးသပ်တဲ့ Radio အဖွဲ့ရဲ့ညွှန်ကြားရေးမှူးကပြောပါတယ
် Compromise могут заключаться и быть представлены каких-то других вопросов.
စစ်ပွဲပြီးတဲ့နောက်မှာတော့ Ukraine ရဲ့လုံခြုံရေးကိုဘယ်လိုဖွဲ့စည်းတည်ဆောက်သွားမလဲဆိုတာတွေနဲ့ဆက်ဆက်တဲ့တခြားကိစ္စရပ်တွေမှာတော့အပေးအယူလုပ်ညှိနှိုင်းမှုတွေဖြစ်နိုင်ပါတယ် Ukraine ရဲ့လုံခြုံရေးပုံစံသစ်ဖွဲ့စည်းတဲ့ကိစ္စမှာဘာတွေလုပ်လို့ရနိုင်တယ်မရနိုင်ဘူးဆိုတာကိုပြောဖို့အတွက် Russia အစိုးရကပါရှင်ပါတယ်
အမေရိကန်နဲ့ယူကရိန်းတာဝန်ရှိသူတွေဆော်ဒီအာရေဗျမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာတော့ရုရှားဘက်ကလည်းအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့လိုလားနေကြပါတယ်။အမေရိကန်အထူးတန်တမာရုရှားကိုလာနေပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလုပ်သွားမှာဖြစ်တယ်လို့ရုရှားသမ္မတရုံးကဒီနေ့ကြာသပတေးနေ့မှာပြောကြားထားပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါဗျာ။ကို့ဒေတာတွေကထူးခြားဖြစ်စဉ်သတင်းတွေကိုတော့ burmese@voanews.com email လိပ်စာကိုရေးသားပေးဖို့ကြဖို့လည်းဖိတ်ခေါ်ပါတယ်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေပဲမလှည့်ခင်မှာနိုင်ငံတကာစောင်းမနောက်တစ်ပုတ်နဲ့ထပ်မံတက်ဆက်ချင်ပါတယ်ဗျာ2024ခုနှစ်မှာဒရေးရှိကသတ်မှတ်ထားတဲ့ဒေဒုအစီအသွေးစံညင်းစံကျွန်းကိုပြည့်မီတဲ့နိုင်ငံက9နိုင်ငံပဲရှိနေပါတယ်ခုအမေရိကန်ကကမ္ဘာတစ်လောကဒေဒုအစီအသွေးစောင့်ကြည့်တိုင်းတာနေပြကိုရပ်ပစ်လိုက်တဲ့အတွက်ဒေဒုညဉ့်ဉမ်းမှုတိုက်ဖျက်ရေးလုပ်ငန်းမှာအခက်အခဲတွေရင်ဆိုင်ရနိုင်တယ်လို့သုတေသနပညာရှင်တွေကလည်းသတိပေးနေပါတယ်ရိုက်တာသတင်းတစ်ပုတ်ကိုအခြေခံပြီးဒေါက်ခင်မျိုးသက်ကပြောပြပေးပါဦးဗျာ
လေဒူအရေးအသွေးအဆိုးဆုံးခံစားရတဲ့နိုင်ငံတွေထဲမှာချက်ဘင်္ဂလားဒေ့ရှ်ပါကစ္စတန်ကွန်ဂိုနဲ့အိန္ဒိယနိုင်ငံတွေပါဝင်ပါတယ်ဒီထဲမှာကမ္ဘာပေါ်ကလူ့ရေအထူးသဆုံးမြို့ကြီး6မြို့တွေကဗျန်နီဟက်မြို့အပါအဝင်အိန္ဒိယနိုင်ငံတွေကမြို့6မြို့ဟာလေဒူညဉ့်ဉန်းမှုအဆိုးဆုံးစင်းဝင်ပါတယ် WHO ရဲ့လေဒူအရေးအသွေးစံသတ်မှတ်ချက်ကို2024မှာနိုင်ငံပေါင်း9နိုင်ငံမှာပဲပြည့်မီတာတွေ့ရတယ်လို့ဆွစ်ဇာလန်ခြေဆိုင်လေဒူအရေးအသွေးဆိုင်ရာနည်းပညာကုမ္ပဏီ IQA ကမတ်လ17ရက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။လေဒူညဉ့်ဉန်းမှုမရှိတဲ့နိုင်ငံတွေကတော့ Australia, New Zealand, Bahama, Barbados, Grenada, Estonia နဲ့ Iceland တို့ဖြစ်ပြီးကမ္ဘာမှာမျိုးကြီးအလုံးရဲ့18ရာခိုင်နှုန်းပဲစံသတ်မှတ်နှုန်းပြည်မိပါတယ်။လေးထုညဉ့်ဉန်းမှုအဆင့်5အဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းကဗျန်နီဟတ်မြို့ဟာမြို့အသေးပင်မဲ့ဆက်မှုလုပ်ငန်းအများပြားနဲ့လူဦးရေတိတ်ထူထပ်ပြီးလေးထုညဉ့်ဉန်းမှုနံပါတ်1ပါ။မြို့ကန်တူဦးဖြစ်တဲ့ရန်ဂျန်ကတော့
ပူရာအစ်နာပိုလူရှင်းနဲ့ဆူဘေအဂါရဟိုဂျက်တော့ခါစီဆာဒီဆာပကတ်လေတာဟဲ
လေဒူးကတိတ်ညံ့မှာမနေ့ပိုင်းမှာလေဒူးအစီအသွေးတိတ်ညံ့လာရင်ကျွန်တော်တို့ချောင်းဆိုးတယ်အေးမိတယ်မိကုံးငွေတွေဖုံမုံတွေပြည့်နေတာပဲဒါကိုအစိုးရဂယူတဆိုင်နဲ့ဖြည့်ရှင်းပေးဖို့ကောင်းပါလေဒီတိုင်းသာဆက်နေသွားရင်ကလေးတွေရောလူကြီးတွေပါအသက်ရမရွေးပြဿနာတွေခြုံရဖို့ရှိပါတယ်
ဗျန်နီဟတ်မြို့လိုပဲအလားတူလေးထုညဉ့်ဉန်းမှုကျုံနေရတဲ့အိန္ဒိယမြို့တော်ညူဒေးလီကကျောင်းသားဒရုပတေးကလည်းအသက်ရှူရတာတောင်ခက်နေတယ်လို့ပြောပါတယ
် smog ki puri chadar dhaki rehti thi pure shahar ke upar
တမျိုးလုံးကိုမိခိုးတွေဖုံးတာတော့အသက်ရှူရတာတိတ်ခတ်တယ်လို့လေကြောင်းလေးလည်းနားနေပါပြီရင်ကျက်ရောဂါအခံရှိသူတွေဆိုရင်အခြေအနေအတော်ဆိုးပါတယ်ဒီလိုလေးထုညဉ့်ဉန်းတာကအကြောင်းရင်းတွေအများကြီးစုပြီးမှဖြစ်လာတာပါအစိုးရကဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတယ်ဆိုပေမဲ့အခုအချိန်ထိတော့ဘာမှတိုးတက်လာတာမတွေ့ရသေးပါဘူး
။ဖွံ့ဖြိုးဆဲနိုင်ငံအများပြားမှာသူတို့ရဲ့နိုင်ငံရဲ့လေးထုအရေးအသွေးအတွက်နိုင်ငံတွင်းအမေရိကန်တန်ရုံတွေမှာရှိတဲ့မိခိုးမျိုးပြန့်နှံ့မှုအဆင့် smoke level stainter ဇက်တွေပေါ်မိခိုးနေရတာဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကပဲအမေရိကန်မှာ budget ချထားမှုကန့်သက်တာတွေကနေအစိုးရရဲ့ anow.gov လေးထုအရေးအသွေးစောင့်ကြည့်ဌာနကနှစ်ပေါင်း18နှစ်ကျော်တိုင်းတောင်မှုတွေကိုရပ်ဆိုင်းခဲ့ပါတယ်။နိုင်ငံတချို့မှာစောင့်ကြည့်စစ်ဆေးတဲ့ဌာနတွေရှိပေမဲ့ချက်အပါဝင်အာဖရိကဒေသဟာဒီတိုင်းတောင်မှုတွေကိုမှီခိုနေရတာကြောင့်ထိခိုက်မှုကြီးမားတယ်လို့ IQA လေးထုအရေးအသွေးဆိုင်ရာမန်နေဂျာကပြောပါတယ်။ဒီဒေသဟာဆာဟာရာတဲကန္တရဖုံဖုံတွေရဲ့အန္တရာယ်ဖြစ်ကောက်နှံတွေမီးလောင်ကျွမ်းမှုကြောင့်မနစ်ကလေးထုအရေးအသွေးဟာတမီတာကို62မိုက်ခရိုဂရမ်ရှိတဲ့ PM အဆင့်1.5ထိရောက်ခဲ့ပါတယ် WHO ရဲ့စံသတ်မှတ်ချက်ကတမီတာကို5မိုက်ခရိုဂရမ်ပဲရှိပါတယ်အိန္ဒိယနိုင်ငံဗျာနီဟတ်မြို့မှာတော့တမီတာကို128မိုက်ခရိုဂရမ်နဲ့အဆိုးဆုံးပါရှီကာဂိုတက္ကသိုလ် EPIC စွမ်းအင်မူဝါဒဆိုင်ရာဌာနအကြီးအကဲကတော့အမေရိကန်ရဲ့လေးထုညဉ့်ဉန်းမှုတိုင်းတာရဲ့အချက်လက်တွေပေါ်မှီခိုးနေရတဲ့နိုင်ငံပေါင်းကအနည်းဆုံး34နိုင်ငံရှိတယ်လို့ပြောပါတယ်ဒါအပြင်အမေရိကန်နိုင်ငံကြီးဌာနရဲ့ကမ္ဘာမျိုးကြီးတွေမှာထားရှိတဲ့လေးထုအရေးအသွေးစောင့်ကြည့်တိုင်တန်မှုဟာအဲ့ဒီနိုင်ငံတွေမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်သံတမန်တွေရဲ့ကျန်းမာရေးအတွက်ပါအကျိုးရှိနေတာဖြစ်ပြီးဒီတိုင်တန်မှုကိုဆက်ပြီးမလုပ်ဘူးဆိုရင်ကမ္ဘာတလွားလေးထုအရေးအသွေးကောင်းလာဖို့ကြိုးစားမှုကိုထိခိုက်စေမယ်လို့လည်းပြောပါတယ
်ခုတော့ပြည်တွင်းသတင်းပေးပို့ချက်တစ်ခုနဲ့ဆက်ပြစီဗျာရခိုင်မှာစစ်တွေနဲ့ကြောက်ဖြူအပြင်ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့နေရာတချို့မှာစစ်ကောင်စီနဲ့အရခတက်တော်အေဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ကိုတိုင်းအဆက်မှာလည်းနှစ်ဖက်တိုက်ပွဲတွေလာနေချီပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ရရှိလာရှိတယ်လို့လည်းရခိုင်စေးစောင့်ကြည့်နေသူတွေက VOA ကိုပြောပါတယ်။ဒါပြင်ပဲကိုတိုင်းပြည်မျိုးနယ်ကနေပြီးတော့ရခိုင်ကိုပြန်လာတဲ့စစ်ပေးတစ်ခွက်တဲ့တချို့ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောဆိုကြလိုက်လည်းရှိပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ဖတ်ပြပေးပါဦးဗျာ။
စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကတည်းကရခိုင်နဲ့နယ်မြေထိစပ်နေတဲ့ပဲခူးတိုင်းမကွေးတိုင်းအေယာဝတီတိုင်းတွေထိကျယ်ပြန့်လာနေပြီးဒီကနေ့အချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါရခိုင်ပဲခူးအဆက်ရိုးမတစ်လျှောက်မှာလည်းနှစ်ဖက်တိုက်ပွဲတွေလာနေချီပြင်းထန်နေပြီးဗုဒ္ဓဦးနေကဆိုရင်တော့ပြည်ခရိုင်ညောင်ကျိုးကြီးရွာကစစ်ကောင်စီပင်မစခန်းတစ်ခုကိုအရခတက်တော် AA နဲ့ပူပေါင်းတက်တွေကသိမ်းပိုက်လိုက်တယ်လို့ရခိုင်စီရေးစောင့်ကြည့်သူတူကပြောပါတယ
်လက်ရှိမှာတော့ကျွန်တော်တို့ကြားသိရသလောက်ဆိုလို့ရှိရင်မနေ့ကမနေ့ပိုင်း9နာရီကျော်လောက်မှာဒါဟိုအဘောက်ဟိုညောင်ကျိုးတိုက်ပွဲပြီးဆုံးသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဒါအဲ့ဒီနေရာကိုဒီအရခတက်တို့နဲ့ကျော်လိုင်းပူပေါင်းတက်ပွဲတွေကနေပြီးတော့သိမ်းပိုက်လိုက်ပြီးကြားတယ်အာညောင်ကျိုးစခန်းကိုသိမ်းပိုက်လိုက်တာဖြစ်တယ်။အဲညောင်ကျိုးမှာအဲသူတို့ရဲ့ဒါခိုင်မာအာပြင်ဆင်ထားတဲ့ဒါညောင်ကျိုးရဲ့ခန်းစစ်စခန်းပေါ့
။ညောင်ကျိုးပြင်မစစ်စခန်းကစစ်ကောင်စီတပ်အရာရှိတချို့နဲ့တပ်သားတွေဟာတောင်ကုတ်ပန်းတောင်လမ်းအတိုင်းတတ်ဆုပ်သွားပြီးညောင်ချီရောက်စခန်းမှာတွားရောက်ပူးပေါင်းနေတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာနိုင်တယ်လို့သူကဆက်ပြောပါတယ
်။အဲအဲ့ဒီကဒီညောင်ကျိုးကနေပြီးတော့ဒီတတ်ဆုပ်လာတဲ့အဲ့ဒီအရာရှိချုပ်နဲ့တို့ရဲ့ဒီလက်ကျန်တက်ပြီးတချို့ဟာဒီညောင်ချောက်မှာရှိတဲ့တို့ရဲ့ခံစေအခိုင်မှာပြင်ထားတဲ့အဲ့ညောင်ချောက်တခန်းကို ဆုတ်ဖာပြီးတော့အဲ့မှာတက်ပေါင်းသွားတယ်လို့ကြားတယ
်။တောင်ကုန်းဘရောင်းလန်းရခိုင်ရိုးမပေါ်မှာရှိတဲ့စစ်ကောင်စီရဲ့နတ်တောင်တာဝါရင်စခန်းကိုလည်းအာရခတက်တော်အေအေဘက်ကပြီးခဲ့တဲ့လကတည်းကတိမ့်ပိုက်ထားပြီးဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီတပ်တွေဟာရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကနေပဲခူးတိုင်းပြည်မြို့နယ်အတွင်းကိုရောက်နေတဲ့စစ်ပေးဆောင်တချို့ကိုဒီရက်ပိုင်းဖမ်းဆီးတာတွေလုပ်နေတယ်လို့လည်းရခိုင်စီရေးဆောင်ကြည့်သူကဆက်ပြောပါတယ်
။တောင်ကုန်းမြို့တင်းတိုက်ပွဲကာလတုန်းကဒီပြည်ဖက်ကိုဒီစစ်ပေးဆောင်သွားရတဲ့တောင်ကုန်းဒေသခံပြည်သူတွေကအလရှိမှာသူတို့ဒီကိုနေရက်ကိုပြန်တဲ့ခါမှာပေါ့အဲ့ဒီမှာအဲ့ဒီခရိုင်အုတ်ရှိပင်မြို့နယ်ကညောင်ချထောက်ကျွာကြီးမှာငါသူတို့ကင်းဘုံဝဲနေတဲ့စစ်ကောင်စစ်ကြောင်းတစ်ခုကဖမ်းပြီးလို့ကြားရတယ်အဲဖမ်းပြီးတော့ဒီလက်ပြန်ကြိုးတုံးပြီးတော့အဲ့ဒီမှာရိုင်းနှီးပြီးတော့ဒီကပ်ပစ6တင်းဝင်အတင်းတို့ပို့ပြီးသွားတယ်လို့ကြားတယ်ပေါ့နော်အဲ့ဒီမှာအမျိုးသမီးတွေပါတယ်နောက်အမျိုးသမီးငယ်လေးတွေပါတယ်ကလေးလေးတွေပါတယ်အဲ့ဒါကြီးပိုင်းနေလေးပါတယ်စုစုပေါင်းလို့ဆေးရောက်ကြတ
ယ်ရခိုင်ပြည်နယ်ထဲမှာတော့ကြောင်းဖြူနယ်စစ်တွေမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံကျဲတာတွေဒရုန်းနဲ့နေရောညပါပစ်ခတ်နေတာကြောင့်အရသာထိခိုက်ဒဏ်ရာရတာတွေနဲ့လူနေကျေးရွာတွေလည်းမီးလောင်ပျက်စီးတာတွေရှိလာနေပါတယ်ရခိုင်ပြည်နယ်နဲ့အနီးဝန်းကျင်ဒေသတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးစစ်ကောင်စီတပ်တွေနဲ့ AA တို့2023နိုဝင်ဘာလကုန်ပိုင်းကဆလို့တိုက်ပွဲတွေတကြောပြန်ဖြစ်လာခဲ့ပြီးရခိုင်ပြည်နယ်မှာတိမ့်နဲ့ချီတဲ့ဒေသခံတွေနေရစွန့်ခွာထွက်ပြေးနေရပြီးလူသားချင်းစာနာမှုအကြက်တဲတွေပေါ်ပေါက်လာမှာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းသတိပေးနေကြပါတယ်ခင်ဗျာ
ခုတော့ထိုင်းဘက်ကလာတဲ့သတင်းတစ်ပုဒ်နဲ့ဆက်ချင်ပါတယ်ဗျာထိုင်းမြန်မာနယ်စပ်မှာရွှေပြောင်းမြန်မာလူသားတွေနဲ့ဒုက္ခသည်တွေရဲ့လူမှုရေးကျန်းမာရေးဆိုင်ရာလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့မဲဆောက်မြို့အခြေစိုက်မဲရော်စေကန်းကဒေါက်တာစင်ထရီယာမောင်ကိုထိုင်းနိုင်ငံမြောက်ပိုင်းမှာရှိတဲ့တက္ကသိုလ်တစ်ခုကဂုံနူးဆောင်ပါတကူပွဲချိမြင့်လိုက်ပါတယ်ဒီသတင်းကိုတော့ထိုင်းခြေစိုက် VOA သတင်းတော်မိုင်းမှာပြောပြပေးပါဦးဗျာ
ထိုင်းမြန်မာနယ်စပ်တက္ကရိုင်မဲဆောက်မြို့မှာရွှေပြောင်းမြန်မာလူသားတွေနဲ့ဒုက္ခသည်တွေရဲ့လူမှုရေးကျန်းမာရေးဆိုင်ရာကိစ္စတွေကိုဆောင်ရွက်ဖို့အတွက်ဒေါက်တာစင်တီယာမောင်ဟာ1990ခုနှစ်မှာမဲတော်ဆေးကန်းကိုစတင်တည်ထောင်ခဲ့တာပါကရင်ပြည်နယ်နယ်စပ်တစ်လျှောက်ကဒုက္ခသည်တွေနဲ့ရွှေပြောင်းလူသားတွေရဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ရုံသာမကမြန်မာပြည်ရင်းကနေမဲတော်ဆေးကန်းကိုလာရောက်ကြတဲ့လူနာအများအပြားကိုလည်းစေဝါကူမှုပေးခဲ့ပါတယ်ဒီအတွက်ဒေါက်တာစင်တီယာမောင်ကိုမတ်လ17ရက်နေ့ကနလေစွမ်းယူနီဗာစီတီကနေဂုံဒူးဆောင်ပါရဂူဘွဲ့ကိုပေးရခဲ့တာဖြစ်ပါတယ်ဒီဘွဲ့ကိုထိုင်းဘရင်သမီးတော်မင်းသမီးမဟာချက်ကရီသတိတုံကိုတိုင်လာရောက်ချီးမြှင့်ပေးခဲ့တာဖြစ်ပြီးလူသားချင်းစာနာထောက်ထားမှုတွေနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေအတွက်ပေးရခဲ့တာဆိုပြီးဒေါက်တာစင်တီယာမောင်က VOA ကိုပြောပါတယ်
ထိုင်းနိုင်ငံရဲ့တက္ကသိုလ်ပေါ့နော်ဒီဒီနာရီဆိုင်ယူနီဗာစီတီကနေပြီးတော့ဒီကျောင်းနေနဲ့သူတို့ပြတဲ့ဆူဖွဲပေါ့နော်အဲဒါကတော့ဒီအထူးသဖြင့်တော့ဒီလူသားစစ်ဆန်မှုတွေဆိုင်ရာကိစ္စတွေနော်ဒီလူသားဖွံ့ဖြိုးမှုဆိုင်ရာကိစ္စတွေပေါ့နော်အဲဒီမှာဆောင်ရွက်မှုတွေအဖြစ်ပြီးတဲ့သဘောမျိုးဖြစ်ပါတယ်နော်အထူးသဖြင့်တော့ဒီဟိုတက္ကသိုလ်ကအနေနဲ့လည်းဒီလိုလူသားချင်းစာနာထောက်ထားမှုနဲ့လူခွင့်ခံရကိစ္စတွေမှာဒီကျွန်တော်တို့ရဲ့ဆက်ကိမှာရှိတဲ့နေရာပေါ့နော်ဒီလူတို့ချစ်ပြီးဖြစ်စီရနဲ့ကျမ်းမာရေးဒီနေရာဆိုင်ရာဒီဆိုရာပြည်အောင်သူတို့ပို့ပြီးတော့ကူပေါင်းဆောင်ရည်ပြီးတော့နော်ဒီရရှိအတွက်ကိုပေါ့နော်ဒီလုံချုံစိတ်ချတဲ့လူမှုပဝန်ချင်းတစ်ခုတည်ဆောက်ဖို့ဆိုတဲ့ရည်ရွယ်ချက်တွေဆောင်ရည်တွေလည်းအပြည့်ဝရှိရဖို့မှာဒီလိုစီလူတွန်းဖို့ရှိဖြစ်ပါလေ
နလေစဝမ်းယူနီဗာစီတီကနေဂုံဒူးဆောင်ပါရဂူဘွဲ့ရရှိခြင်းဟာအာဆီယံနိုင်ငံတွေမှာလူသားချင်းစာနာထောက်ထားမှုကိစ္စတွေကိုအလေးထားဆောင်ရွက်မယ်လို့မျှော်လင့်တယ်လို့လည်းဒေါက်တာစင်တီယာမောင်ကပြောပါတယ
်။ဒါဒီဘွဲ့ဘာဟုတ်ကြည့်တော့လာရဘူးတော့တယောက်ဆက်တဲ့ပြေချာပြေပေါ့နော်ဒီတခြားတော့ကိုယ်နဲ့ပြင်ခလာတယောက်လာတယ်ဆက်ချက်မှညာနဲ့ကြောက်ကြောက်မှညာအနေနဲ့ဒီရက်တက်တာအခြေအနေနဲ့ဒီလူတော်ဟုတ်ဒီသားချင်းဆိုင်ရာအများပေါ့နော်ဒီချင်းတော့ဒီအချက်နိုင်ငံတွေမှာဖြစ်နေတဲ့ဒီဒီသားချင်းဆိုင်ရာနဲ့ဒီဖွံ့ဖြိုးဆိုင်ရာကိစ္စတွေအတွက်ပို့ ိုပြီးတော့အယူအဆဆောင်ရွက်နိုင်မယ်လို့ထင်နေမှာ
။တက္ကသိုလ်တွေကပေးအပ်တဲ့ဒီဂုံတုဆောင်ပွဲဟာဒုတိယမြောက်ရရှိခဲ့တာဖြစ်ပြီးပထမကတော့ခွန်ကန်ယူနီဗာစီတီကလည်းဂုံတုဆောင်ပွဲပေးအပ်ခဲ့ပူးပါတယ်။ဒေါက်တာစင်တီယာမောင်ဟာထိုင်းနိုင်ငံအရှေ့မြောက်ပိုင်းလာအိုနယ်ဇက်ကအထင်ကရတက္ကသိုလ်တစ်ခုဖြစ်တဲ့ရက်ချတာနီယူနီဗာစီတီကပေးတဲ့ဆေးပညာဆိုင်ရာဂုံတုဆောင်ဒေါက်တာဘွဲ့ကိုလည်း2013ခုနှစ်ကရရှိခဲ့ပါတယ်။ဒေါက်တာစင်တီယာမောင်ဟာအာရှသူရဲကောင်းစုအပါအဝင်အမေရိကန်၊ဂျပန်၊ဖိလစ်ပိုင်၊ဟောင်ကောင်၊ထိုင်ဝမ်၊ဂျာမနီ၊စပိန်စတဲ့နိုင်ငံတွေကပေးအပ်တဲ့စုတွေလည်းရရှိထားသူတဦးဖြစ်ပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ခဲ့တာပါဗျာ။အခုတော့ဒုတိယပိုင်းနိုင်ဝဲအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာနိုင်ငံတကာကထူးခြားတဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။လာဝင်းတဲ့ဖန်တီးထားတဲ့ရှေးခေတ်ကိုရီးယားရိုးရာကျွေးတဲ့မြေတဲ့အိုးတွေနဲ့နောက်ပိုင်းမော်ဒန်ခေတ်အိုးတွေပါပါတဲ့လှပတဲ့အဖြူရောင်ကိုရီးယားကျွေးအိုးကြီးတွေကိုကမ္ဘာကျော် Rocky Mountain တဘာဝဥယျာဉ်ကြီးရှိရာ American ပြည်တော်စု Colorado ပြည်နယ်ကနုပညာပြခန်းတစ်ခုမှာခင်းကျင်းပြသထားပါတယ်ဒီပြပွဲအကြောင်း Denver မြို့ကနေ VOA သတင်းတောက် Scott Stans ပြပို့တဲ့သတင်းကိုတော့ Mac Computer ကတင်ပြပေးပါမယ
်19ရာစုနဲ့18ရာစုကိုရီးယားမှာထွန်းကားခဲ့တဲ့အခုချိန်မှာ Monjas လို့ခေါ်ကြတဲ့အဖြူအောင်လဝန်းပုံစံလှပတဲ့ကျွေးတဲ့အိုးကြီးတွေကိုအမေရိကန်ပြည်သူကိုလိုရာဒိုပြည်နယ်ဒန်ဗာမြို့ကဒန်ဗာနုပညာပြလိုက်ထဲမှာခင်းကျင်းပြသထားတာပါကိုရီးယားအမျိုးသားပြလိုက်တဲ့ပူပေါင်းပြသတာဖြစ်ပြီးအခုချိန်ထိလျှို့ဝှက်စမ်းကျင်နေဆဲဖြစ်တဲ့ဒီအိုးကြီးတွေနဲ့သူတို့ကပေးတဲ့အနုပညာစစ်ဆော်မှုတွေကိုထုတ်ဖော်တာလည်းဖြစ်ပါတယ်ကိုရီးယားယူရမြင်းနဲ့ကျွေးတဲ့အိုးကြီးတွေအကြောင်းကိုတော့ကိုရီးယားမျိုးသားပြတိုင်းပညာရေးနဲ့ယဉ်ကျေးမှုပူပေါင်းဆောင်ရွက်ရေးဘျူရိုအမှုဆောင်ညွှန်ကြားရေးမှူးယန်ရှင်းလီကအခုလိုရှင်းပြပါတယ်
그제작용도라든가어떤그런부분이아주미스테리한부분이많이있습니다그리고
캡비아이뉴ပညာရှင်တွေအတွက်တော့ဒီလာဝင်းပုံသဏ္ဍာန်အိုးကြီးတွေရဲ့စမ်းကျင်မှုကစိတ်လှုပ်ရှားစရာတွေအများကြီးစစ်ဆော်နိုင်စွမ်းရှိပါတယ်ဒီအိုးကြီးတွေကိုဘာအတွက်အသုံးပြုခဲ့ကြတယ်လဲဘာကြောင့်အချိန်တိုကာလတစ်ခုမှာပဲထုတ်လုပ်ခဲ့တာလဲဆိုတာကျွန်တော်တို့မသိပါဘူ
း증가하고있는상황입니다
17ရာစုကရိုးရာအိုးကြီးတွေနဲ့21ရာစုကျွေးအိုးတွေကိုနှိုင်းယှဉ်ပြသထားတဲ့ဒီပြပွဲကအတိတ်ရဲ့ပစ္စုပန်ဆက်ဆက်မှုကိုထင်ရှားစေပါတယ်လို့ဒန်ဗာအနုပညာပြတိုက်မှုဟုံဂျွန်ကင်ဟန်ကပြောပါတယ
် I wanted people to reflect and meditate
အတိတ်မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုတည်းမဟုတ်ပဲဒီကနေ့ခေတ်ကိုဆက်ဆက်ထင်ဟန်မြင်စေချင်တာပ
ါဒီအိုးကြီးတွေဟာကွဲနေတဲ့နှစ်ချမ်းကိုအချိုးမကျပြန်ဆက်ထားတဲ့ပုံအိုးကြီးတွေပါပကြီးစီယာယန်ဂျွန်ဖီလျူကတော့အဲ့ဒီလိုအချိုးမကျဖြစ်နေတာကိုကဆွဲဆောင်မှုရှိနေတာလို့ပြောပါတယ
်ခုတားဟန်ဂါရီကခုအွန်ဘာလန့်စ်ကတဲ့ဘာ
ကျမအတွက်တော့အခုလိုအချိုးမကျတာကိုကပို့ပြီးတော့ပြည်စုံစေပါတယ်တဘာဝတရားအရာချင်းရင်ဘယ်အရာမှပြီးပြည်စုံနေဆိုတာမရှိပါဘူးဒီလိုမပြီးပြည်စုံမှုတွေကပဲတဘာဝနဲ့အတူကျမတို့ပတ်ဝန်းကျင်ကအရာတွေနဲ့အလိုက်တင့်ဖြစ်ပြီးလွတ်လပ်မှုကိုပို့ပြီးတော့ခံစားရစေပါတယ
်ခပြန့်လက်ရာတွေထဲမှာတော့ဒီဇိုင်နာမင်ကျဲကင်ရဲ့သစ်ဆင်းတဲ့ဖိုင်ဘာဖန်ဆပေါင်းဆက်ဖန်တီးထားတဲ့အိုးတွေပါပါတယ်အချိုးမကျဖြစ်နေတဲ့လာဝင်းပုံသဏ္ဍာန်အိုးတွေကသူ့ရဲ့ဖန်တီးမှုတွေနဲ့ဆက်ဆက်မှုပို့ပြီးတော့ရှိစေတယ်လို့သူကပြောပါတယ
် There is this kind of built-in layer of imperfection that isis admired
တလေးတစားချီချူရလောက်တဲ့အထိဖန်တီးထားတာမျိုးတနည်းအားဖြင့်အဲ့ဒီလိုဖြစ်အောင်တမင်လေးကျင့်သင်ယူဖန်တီးထားတာမျိုးပါပြီးပြည့်စုံခြင်းသို့မဟုတ်ပြီးမြောက်ခြင်းဆိုတာကိုတိုင်းတာတဲ့အမှန်မရှိပါဘူးအခုတက်ပို့ပြီးကောင်းအောင်လုပ်လိုက်ရင်တိတ်ပြည့်စုံလွန်သွားပြီးဆက်ဆက်ဖို့ခက်သွားလိမ့်မယ်လို့ထင်ပါတယ
်လာဝန်းတရံအိုးကြီးတွေဟာကိုရီးယားလူမျိုးတွေရဲ့အမှတ်အသားတစ်ခုအဖြစ်နဲ့နှစ်ပေါင်းရာချီတည်ရှိခဲ့တယ်လို့လည်းယူကပြောပါတယ
်제 생각에는 그 달 한 마리가
လာဝင်ပုံအိုးကြီးတွေဟာကိုရီးယားလူမျိုးတွေရဲ့စိတ်သက်ကိုဖွညွှန်းပါတယ်ဒီအိုးတလုံးမှာဒီလူမျိုးတွေရဲ့စိတ်ကူးစိတ်သန်းတွေနဲ့စိတ်သက်တွေကိုတွေ့နိုင်ပါတယ်ဒါကြောင့်လည်းအခုချင်းချီကိုရီးယားတွေကိုဆက်ဆက်ထားနိုင်တာဖြစ်ပါတယ
်အခုပြပွဲမှာတော့12လရာသီကိုကိုစားပြုပြီးအိုးပေါင်း12လုံးပြသထားတယ်လို့ဒါနဲ့ဆက်ဆက်တဲ့တခြားပကြီးနဲ့အနုပညာလက်ရာတွေကိုလည်းခင်းချင်းပြသထားပါတယ်ရှင်
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်သူ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကို92.5 32နဲ့40 VOA ညချင်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ 19.25 နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမင်းရွှေရုပ်တန်လိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
VOA ရဲ့တောက်ကြနေမနဲ့ခင်ဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုထုတ်လွှင့်ချက်တွေကိုရုပ်သံအနေနဲ့လူလူမိတ်ဆွေရုပ်သံ line အပြင်မှာ VOA website, Facebook နဲ့ YouTube စာမျက်နှာတွေမှာတပြိုင်တည်းကြည့်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီ။ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေမတင်ဆက်ခင်မှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုစတင်တင်ဆက်ချင်ပါတယ်။နေမြေကျွမ်းကျင်မှုခေါင်းဆောင်ကောင်းရရှိမှုနဲ့စိတ်ဓာတ်ခိုင်မာပြင်းထန်မှုတွေပြည့်စုံနေတဲ့အာရခတက်တော်စစ်တီတော်တွေအကြောင်းဥအောင်ခင်ကတင်ပြထားပါတယ်ဗျာ။
ခိုင်ပြင်းတယ်မှာအာရက်ခတက်တော်စစ်နိုင်ပြီးနေမြေတွေသိမ့်ပိုက်နိုင်တာကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအလွန်စိတ်ဝင်စားကြပါတယ်။ကုတေသနဌာနနဲ့စာနယ်ဇင်းတွေမှာဒီအကြောင်းကိုအများဆုံးရေးတာတွေ့ရပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းအာတန်ပြည်နယ်ကဝါရင်သတင်းတောက်ရာဂျိတ်ဘတ်တာချာယာဟာမနစ်ကရခိုင်ဒေသကိုကွင်းစင်လေ့လာပြီး The Diplomat စာဆောင်မှာဆောင်းပါးရေးပါတယ်။ဒီဆောင်ပါကို DMG Development Media Group ကမြန်မာပြန်ပြီးဇန်နဝါရီလ10ရက်နေ့ကထုတ်ဝေထားပါတယ်။အာရက်ခတပ်တော်ပေါ်ထွက်လာပုံကိုတင်ပြထားတာပါပဲ။အာရက်ခတပ်ကိုဖွဲ့စည်းပြီး6နှစ်အကြာမှာရခိုင်မျိုးသားအဖွဲ့ချုပ် ULA ကိုဖွဲ့စည်းတာတွေ့ရပါတယ်။ဘူတင်နောက်တိုက်ပွဲမှာအာရက်ခတပ်ကဖမ်းဆီးရမိတဲ့မြို့နယ်ရဲမှူးအောင်ကျော်ကျော်ကိုရာဂျိတ်ဘတ်တာချာယာကလွန်ခဲ့တဲ့ဇူလကတွေ့ဆုံမေးမြန်းပါတယ်။အာရက်ခစစ်တီတွေဟာယုံကြည်ချက်ခိုင်မာပြင်းထန်တဲ့လူငယ်တွေဖြစ်တာမို့ရခိုင်ပြည်အတွက်အသေးခံပြီးတိုက်ပွဲဝင်ဖို့အစဉ်သင့်ဖြစ်နေကြတယ်လို့ရဲမှူးအောင်ကျော်ကျော်ကပြောပါတယ်တဲ့။စကားစတက်မှာဒီလိုစိတ်ဓာတ်မျိုးအရေးအသွေးမျိုးကင်းမဲ့နေတယ်လို့ဆိုပါတယ်။ပြည်သူလူထောက်ခံမှုရတာဟာလေအာရက်ခစစ်တီတွေရဲ့အာသာချက်ဖြစ်ပါလေစကားစတက်ကတော့အစ္စလာမ်အကျမ်းဖက်သမားတွေနဲ့ပူးပေါင်းပြီးအယက်သားတွေကိုပြစ်မှတ်ထားတာကြောင့်စကားစတက်ကိုနိုင်ငံခြားတန်းလို့ရခိုင်ပြည်သူတွေကယူဆပါတယ်တဲ့ရခိုင်စစ်တီတွေအောင်ပွဲရတဲ့အကြောင်းရင်းအများကြီးရှိပေမဲ့ခေါင်းဆောင်မှုဟာအဓိကကျတယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ်ရဲ့မြောက်ဦးနဲ့ကြောက်တော်နိုင်ငံရေးမှူးဦးလာစောပြောတာကိုလည်းရာဂျိတ်ကဖော်ပြပါတယ်။အရင်ကအဖွဲ့အစည်းမျိုးမျိုးနဲ့ခေါင်းဆောင်မှုအမျိုးမျိုးရှိပါတယ်။အာရက်ခတပ်ကတော့အတိုင်းအဝိုင်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးလှုပ်ရှားမှုမှာအကျုံးဝင်အောင်လုပ်ထားပါတယ်။အရင်အဖွဲ့အစည်းတွေကဒါမျိုးမလုပ်ကြပါဘူး။လူမျိုးရေးဘာသာရေးအရာခွဲခြားဆက်ဆံတာမျိုးအာရက်ခတပ်မှာမရှိပါဘူး။ဒါဟာရှင်းလင်းတဲ့နိုင်ငံတည်ဆောက်ရေးမူတစ်ခုဖြစ်တယ်လို့ဥလာစောကဆိုပါတယ်တဲ့။စစ်စင်ရေးထိရောက်အောင်ပူးပေါင်းဆောင်ရွက်ကြပါတယ်။စစ်ဒေသ၉ခုဖွဲ့စည်းပြီးလျှို့ဝှက်စစ်ဌာနချုပ်ကဥဆောင်ညွှန်ကြားပါတယ်။အခြားတော်လှန်ရေးအင်အားစုတွေနဲ့မဟာမိတ်ဖွဲ့တာဟာလည်းအာရက်ခတပ်ရဲ့စစ်အင်အားကိုကြီးထွားစေပါတယ်။အခုဆိုရင်ကရင်ကချင်ရှမ်းပြည်နယ်နဲ့စကိုင်းမကွေးတိုင်းတွေမှာပါအာရက်ခစစ်တီတွေရှိနေပါပြီ2015မှာအာရက်ခတပ်တော်ဟာ TNLA တာရင်အမျိုးသားလူမျိုးရေးတပ်တော် MNDAA ကိုကန်တာ KIA ကချင်လူမျိုးရေးတပ်နဲ့မြောက်ပိုင်းမဟာမိတ်ကိုဖွဲ့စည်းပါတယ်နောက်တော့သုံးညီနောင်မဟာမိတ်အဖွဲ့ဝင်အဖြစ်1329စစ်စင်ရေးမှာပါဝင်ဆင်နွှဲပါလေမဟာမိတ်ဖွဲ့လာကြောင်တိုက်ခိုက်ရေးစွမ်းရည်တွေတိုးတက်လာတယ်လို့ဆိုပါတယ်ဆင်အာနာသိမ့်မှုကိုတံပြန်ဖို့မဟာမိတ်အသစ်တွေလိုအပ်တယ်ဆိုတာကိုသဘောပေါက်ပေမဲ့အာရက်ခတပ်တော်ဟာအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရနဲ့တရားဝင်ပုံမှန်ဆက်သွယ်ရေးလုပ်ဖို့စိတ်မကူးသေးပါဘူးကျွန်တော်တို့မှာကိုပိုင်အမြင်ခံယူချက်နဲ့ဥတီချက်တွေရှိတယ်လို့အာရက်ခတပ်စစ်ဦးစီးချုပ်ကဆိုပါတယ်အာရက်ခဒေသလွတ်မြောက်ရေးအတွက်အာရက်ခပြည်သူတွေတိုက်ပွဲဝင်နေချိန်မှာဗမာပြည်သူတွေကလည်းသူတို့လိုချင်တဲ့ပန်းတိုင်ကိုအမြန်ရမယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်တဲ့။ NUG အစိုးရကိုအာရက်ခတပ်တော်ကသတိထားပြီးဆက်ဆံနေပြီမဲ့ ချင်းပြည်နယ်မကွေးနယ်အရာဝတီတိုင်းမှာဖွဲ့စည်းထားတဲ့ PDF တပ်တွေကိုလက်နက်ထောက်ပံ့ပြီးစစ်တင်နှန်းပေးနေပါတယ်။ CBA ချင်းကြီးနောင်အဖွဲ့နဲ့လည်းအများဆုံးဆက်ဆံနေလို့ဆိုပါတယ်။ရခိုင်ပြည်နယ်နေရာအများစုကိုထိန်းချုပ်ထားတဲ့အရက်ခတ်တပ်တော်ကိုပြန်ဆိုင်နိုင်မဲ့အင်အားစုဆိုတာမရှိသလောက်ပဲလို့ဆိုပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးခဲ့တဲ့ရခိုင်လွတ်မြောက်ရေးပါတီမှာစစ်သား100လောက်သာရှိပြီးစက္ကစတပ်နဲ့စစ်တွေမှာပူးပေါင်းဆောင်ရွက်နေပါတယ်။ဒေါ်စောမြရာဇာလင်းဦးဆောင်တဲ့ရခိုင်လွတ်မြောက်ရေးပါတီဟာလူငယ်တွေကိုရမ်းမြစုဆောင်ပြီးစစ်တွေမှာစစ်တင်နှန်းပေးနေတယ်လို့February 21ရက်နေ့တို့ DMG သတင်းမှာပေါ်ပြပါတယ်။ဒါပေမဲ့နေမီးကျွမ်းကျင်မှုကြောင့်အပေါ်စီးရထားတဲ့ရခိုင်တပ်အကြောင်းစစ်ဒေသမှုဗမှုကြီးထွန်းရိုင်ပြောတာကိုလည်းရာဂျီကပေါ်ပြပါတယ်။စစ်ပွဲမဆမီကလေးကအာရခတပ်ဟာမြစ်ကြောင်းတစ်လျှောက်စစ်ပီးတဲ့လက်လက်ပစ္စည်းတွေအလေးအမြန်ပို့ဆောင်နိုင်မဲ့ဤစနစ်ကိုတုံးတာအထိုင်ကျနေပါပြီ။စက္ကစတက်ကတော့မြေကျောင်းတွေမှာသွာလာလှုပ်ရှားရတာအဆင်မပြေလို့ဂျိုင်းထူတဲ့ကားလန်းကူတာမိခိုးနေရပါတယ်။အာတကြက်တွေကိုကြမ်းကျင်စွာအသုံးပြုနိုင်တဲ့စစ်ဗျူဟာကြောင့်အရက်ခစစ်တီတွေဟာရှေ့တိုးဖို့သာရှိကြောင်းရာဂျီဘတ်တာချာယာကသုံးသပ်ထားပါတယ်ခင်ဗျာ
။ခုတော့ကျမကြီးကဏ္ဍအလှည့်ကြပါပြီ။အသေးအောက်တဝအေပိုးကူးဆက်မှုကိုပြောထားပါတယ်ဒီတစ်ပတ်မှာ။မြန်မာနိုင်ငံရဲ့ဒီအသေးရောက်အတဝါအေပိုးဆက်ပိုးကူးဆက်မှုတချို့များလာတာမို့ကာဝယ်နိုင်ရေးကူးဆက်ပုံကိုသိထားတဲ့လို့ကျန်းမာရေးပညာရှင်တွေကအကြံပြုကြပါတယ်ဒီအကြောင်းကိုနယူးယောက်မြို့ Wyckoff Heights CEO အထွေထွေယောဂါကုဌာနဒူဆေးဦးကြီးနဲ့မြန်မာလူနာတွေကိုအင်တာနက်ဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးဆက်ယောဂါအထူးကုဆရာဝန်ဒေါက်တာဇေယာတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคทุกทุกเสียวันจีดร.ซียาดักเนี่ยตัวเราเมียนมาနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့เนาะဒီအပိုင်းတဲမှာဒီအသေးအောင်သားဝါပို့ပေါ့เนาะကုဆက်ပြန်ပွားမှုပါဟိုတစုံတရာခက်စိတ်စိတ်ဖြစ်လာပြီးတော့စိုးရိမ်မှုတွေရှိလာတဲ့အချိန်မှာပေါ့เนาะစက်မိုက်ဝန်ကြီးဌာနကလည်းဒီကာကွယ်မှုအသတိပေးချက်တွေထုတ်ပြန်လာတော့ဒီယောဂါနဲ့ပတ်သက်ပြီးတော့ဆရာကြီးအများသိတဲ့ကာကွယ်လုပ်ငန်းတွေကိုအဓိကပြောမှာမို့ပါကနေစပြီးတော့ရှင်းပြကြရစေဆရာ
။ဟုတ်ကဲ့ခင်ဗျာ။ပထမဆုံးတစ်ချက်ကတော့ပေါ့နော်ဒီအသက်ရောက်အတော်ဝအေပိုးပေါ့နော်ဆိုတော့တော်တော်များများနဲ့သိကြပါရင်အေပိုးရှိတယ်၊ဘီပိုးရှိတယ်၊စီပိုးရှိတယ်။နောက်တစ်ခုကတော့အီလို့ခေါ်ရတာတစ်ခုရှိတယ်ပေါ့လေ။ဆိုအဲ့ဒီ A B C and E နဲ့မှာ B နဲ့ C ကတော့ကျွန်တော်တို့အနေနဲ့ needle လို့ခေါ်တဲ့ဒီစေးထိုးတဲ့ပြွန်နေတဲ့ဆင်ပေါ့နော်စေးသုံးတဲ့လူတွေကနေတဲ့ဆင်ကူတယ်။မိဘကနေသားသမီးကိုမွေးတဲ့အချိန်မှာကူတယ်။ဒါမှမဟုတ်လို့ရှိရင်တော့ဒီတရားနဲ့တရားအမျိုးသားတို့အမျိုးသမီးအမျိုးသီးတို့အမျိုးသားခေါ်တဲ့ဒီလင်းကားနေတဲ့ဆင်ကူတယ်ပေါ့နော်ဒီလိုမျိုးကိုယ့်ရဲ့သွေးထဲကိုရောက်တော့မှကူတဲ့ဟာပေါ့နော်ဆိုတော့ A နဲ့ E ကတော့ကျွန်တော်တို့သုံးနေစကလုံးကတော့လူကနေလူကိုတဆင်ကူပါတယ်ဒါမှမဟုတ်လို့ရှိရင် contaminated ဆိုတဲ့အစာတောက်တို့ရေတို့မှဒီပိုးကရှိပြီးတော့တဆင်ကိုကူပါတယ်ဆိုတော့ဒီပိုးကဒီ A နဲ့ E ဆိုတဲ့ဒီပိုးနှစ်ခုဒီကျွန်တော်တို့သုံးနေစကလုံးကတော့ဒီ figure or a route ပေါ့နော် figure or routes ဟိုကိုရင်အင်းသာ
မစဲမ
မစဲရနေတစင်ဟုတ်ကဲ့ခင်ဗျာအဲ့ရနေတစင်ပစ္စတ်ထဲကိုဝင်နေဒါမှမဟုတ်လို့ရှင်လူတူကနေတူပေါ့နော်ဒါမှမဟုတ်လို့ရှင် contaminated ဟိုဒီဒီပိုးရှိနေတဲ့ရေဒါမှမဟုတ်အစာတောက်ကိုစားလို့ပေါ့နော်ဆိုတော့တဘောတရားတစ်ခုကဘလူနီနဲ့ဒါအများဆုံးကူတာပေါ့နော်ခုနလိုပဲသွေးတော့ကူနိုင်လားဆိုကူနိုင်ပါတယ်ဒါပေမဲ့ဒီခေတ်ဒီခါကြီးမှာတော့မရှိတော့ပါဘူးအရင်ရှာပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဘလူးလူတွေမှာကူးဆက်ခံရနိုင်ခြေပိုများလဲဆရာ
ဟုတ်ကဲ့ခင်ဗျာဒီလူကနေသူကိုတစင်ဘလူးကူးစလဲဆိုတော့ဒါကတော့အသက်ရောင်တော်ဘူးရှိတဲ့လူတယောက်ကအိမ်မှာနေလို့ရှိရင်သူကဒီလိုယောဂါကတော့ဟိုတယောက်ကနေတယောက်ကူးနိုင်တဲ့အနေအထားရှိပါတယ်ပေါ့နော်ဆိုတော့သူတွေအိမ်မှာအတူတူနေတဲ့လူတွေဒါမှမဟုတ်လို့ရှိရင်အတူတူအိတ်တဲ့လူတွေဒါမှမဟုတ်လို့ရှိရင်ဗမာနိုင်ငံမှာတော့အသတိထားမှာဘုံကြီးကျောင်းလိုမှာလူတွေအများကြီးနေကြတယ်ဒါမှမဟုတ်လို့ရှင်လူကိုယုံလေအာနောက်တစ်ခုကဒီနိုင်ငံမှာတော့ကျွန်တော်တို့အများနဲ့ကြောက်တာကတော့လူကိုယုံလို့နောက်တစ်ခုလူတွေအများကြီးထားတဲ့အကျဉ်းတောင်လို့ဒီလိုမျိုးလူတွေကိုစုပေါင်းပြီးတော့ထားတဲ့ဟာပေါ့နော်နောက်တစ်ခုကတော့ဒီလိုဒီလူတွေအများကြီးနေတဲ့ စစ်တပ်တို့ရဲတို့ဒီလိုင်းနေထဲမှာနေကြတာပေါ့နော်အဲ့လိုမျိုးဒေါမ်ဆိုခေါ်ခေါ်ចောင်းသားတွေနေအဆောင်တွေပေါ့လေဆိုဒီလိုဟာတွေမှာသူတို့ကဖြစ်တယ
်ဟုတ်ကဲ့ဆရာဘာကြောင့်အခုလိုဖြစ်တာလဲဆရာကြီ
းဘာကြောင့်လဲဆိုတော့သူတို့ကလူအောင်နေလူကိုတစင်ကူးလို့ဖြစ်နိုင်တယ်လို့ခုနကလည်းထားပါတော့တဲ့အောင်တော့ပို့ရှိတယ်လူတယောက်ကအိမ်သာသွားလိုက်တယ်လက်ကိုသေးချာမစေးဘူးမစေးဘဲနဲ့သူအောင်နေတစင်တခြားသမင်းစားကမှအတူတူလာပြီးတော့စားတယ်အဲ့ပကံတွေတခြားတယောက်ကနေထိတယ်ဒါမှမဟုတ်လို့ရှိရင်ဒီအိန္ဒာခုံကနေတန်တန်ပြန်ပြန်မထားဘဲနဲ့တစင်ထိုင်မိတယ်ပြီးလို့ရှိရင်အဓိကကတော့ကိုယ့်ရဲ့ပါဇက်သေးကိုဒီပိုးကနေတစင်ဝင်လာတာပေါ့လေအဲ့ဒါတပိုင်းပေါ့နောက်တစ်ခုကတော့သူတို့ကဘယ်လိုဖြစ်လို့ပထမဆုံး index ကိုခေါ်တာပေါ့ပထမဆုံးသူကဘယ်လိုရတယ်လဲဆိုတော့ဒါကတခါလေကျရင်တော့ပြောရသိခဲ့တယ်ဒီနိုင်ငံမှာတော့မရှိတလားတော့ရှားတယ်ပါကြောင့်လဲဆိုဒီအစားအသောက်တွေအကုန်လုံးကိုသူတို့ကတန့်စင်အောင်လုပ်ထားတယ်ကျွန်တော်တို့တွေ့ဘူးလားဆိုတော့ hepatitis A ကိုတွေ့တော့တွေ့တယ်တော်တော်လေးကိုရှားပါတယ်အော်တွေ့တဲ့လူတိုင်းတော်တော်များများသိလဲတခြားနိုင်ငံအနေနဲ့တစ်ဆင့်ဒီနိုင်ငံကိုရောက်လာကြတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါပြန့်နိုင်တဲ့အနေအထားကရောဘယ်လိုရှိလဲဆရာကြီ
းဆိုတော့ကောင်းမြတ်တစ်ချက်ကဒီပိုးဟာပေါ့နော်ကိုယ်ထဲမှာဘယ်လောက်ရှိနေနိုင်တယ်လဲပေါ့လေဆို incubation periods are very short one throughout all the weeks or the months out to your need that body so that the body out ခုကဒီမြန်မာမှာလုံခဲ့တဲ့ဒီ new york city မှာလုံခဲ့တဲ့ခုနှစ်နှစ်ရှင်းနဲ့ပတ်ဝန်းကျင်တစ်ခေါက် outbreak ဖြစ်လိုက်ပါတယ်ဆိုတော့အဲ့လို outbreak ဖြစ်တဲ့အခါမှာသူတို့ကဒီနိုင်ငံမှာတော့ epidemiologist ကိုခေါ်တာပေါ့နော် epidemiologist ဆိုယောဂဘယ်လိုနည်းနဲ့ဖြန့်လာရဲလို့စုံစမ်းတာပေါ့နော်ပြောပမာနိုင်ငံမှာဆိုလို့ကျွန်တော်ကုသနဲ့ကုသရေးဘက်မှာရှိတဲ့လူတွေရှိတယ်လို့နောက်တစ်ခုကဒီတခြားသောဘက်ပေါ့နော် administration ဘက်တို့ဟာမျိုးမှာရှိတဲ့ဘက်ကလူတွေရှိတာပေါ့ကျန်းမာရေးလိုဟာမျိုးပေါ့လေဆိုတော့ဒီဘက်ကလူတွေကလောက်ကြတယ်ပေါ့လေဘာတွေလောက်ကြလဲဆိုတော့သူက social worker တွေသွားပြီးတော့စဉ်းကြည့်တယ်ဘယ်နေရာမှာဖြစ်လဲပေါ့ဆိုတော့ထားပါတော့လူနာလေး3-4ယောက်တွေ့လိုက်တယ်ဒီ3-4ယောက်ကနေဒီရက်ကွက်တစ်ခုမှာလာကြည့်တယ်။ဘာနဲ့တွေ့လဲဆိုတော့အသက်ရောင်သွားတယ်ဖြစ်နေတယ်။သူတို့ရဲ့ liver အသေးမှာရှိတဲ့နံပါတ်တွေကထောင်နဲ့ချီတက်နေတယ်
။ဟုတ်ကဲ့ဆရာအပြင်မှာဒီတာမန်လူတွေသိနိုင်ဖို့ယောဂလက္ခဏာဆိုရင်ရောဘာတွေရှိနိုင်မလဲဆရာ
။ဟုတ်အသားလေးဝါလာတယ်ပြီးတော့သူကယောဂလက္ခဏာပြအစားမတောက်ချင်တော့ဘူး။အန်နေပိုက်ကနာတယ်တခါလေးကျရင်ကော်ဖီကိုမတောက်ချင်တော့ရင်တော့ကော်ဖီရမ်းချိုက်တဲ့လူတွေပေါ့လေသူကနုံးနေတလောက်ကိုအဓိကတော့တည်တည်သားတွေတချို့တွေကတော့ဝါလာကြတယ်။အဲ့လိုဆိုလို့ရှိရင်သူကစေကန်းကိုလာပြတယ်။နောက်တစ်တယောက်နှစ်ယောက်ပြတယ်။အဲ့ဒီအချိန်မှာဆရာဝန်ကဒီ system ကိုပြောပြတာပေါ့နော်။ဆရာဝန်ကနေစစ်လိုက်တဲ့ခါမှာထင်တယ်ဆိုလို့ရှိရင်တခါလေသူကဒီ department of health ကအဲ့လိုလို notify ဖြစ်ပြီးသားဖြစ်သွားတယ်။ဒီ number တွေက positive ဖြစ်တဲ့ဆိုရင်ဖြစ်လာတယ်ဆိုရင်သူကနေဒီရက်ကွက်ကိုလာကြည့်တယ်။ကြည့်လိုက်လို့ရှိရင်သူကမေးတာသူကသိနေရပဲအိမ်ထဲမှာတော့တခြားလူတွေရှိသလား။မရှိဘူးဆိုရင်သူတို့ဘယ်စားတော့ဆိုင်တော့စားကြမယ်။သူကဒီ common source ပေါ့နော်တနည်းအားမှာဒီစားတောက်ဆိုင်တကူကနေစားလာခဲ့သလားဒီစားတောက်ဆိုင်မှာစားတယ်ဆိုလို့ရှိရင်ဖြစ်နိုင်ခြေရှိတော့စပိုမှုပေါ့အစားတောက်ကိုပြင်ဆင်တဲ့လူတွေဘာကြောင့်လဲဆိုတော့သူကလက်ကမတန်ဘူးယာဟိုပြောရလို့ရှိရင်တော့ပေါ့နော်အိမ်သာသွားပြီးရင်လက်ကိုတေချာမစေးတာတို့ဟိုကိုယ့်ရဲ့အပေါ်သွားပြီးရင်လက်ကိုမစင်းတော့တေချာမစေးတာတို့အထူးပြင်တော့အိမ်သာပေါ့နော်ဆိုတော့မစေးဘဲနဲ့ဒီအစားတောက်တွေဆိုပြင်ဆင်တာပေါ့ဗျာ
ဟုတ်ကဲ့ဆရာအဲ့တော့မြန်မာပြည်အတွက်လည်းအလားတူစုံရတာပေါ့ဆရာနော
်ဟုတ်ပါတယ် right ဆိုဗမာနိုင်ငံမှာဆိုလို့ရှိရင်ဒါကတော့တို့လူတွေကတဆိုင်တရားမီးလိုက်လို့ရှိရင်တို့ထွက်လာကြတယ်ငါတို့ဒီနေ့ဒီစားတော့ဆိုင်တော့စားတယ်နောက်တစ်တယောက်ကလည်းဒီစားတော့ဆိုင်မှာစားတယ်နောက်တစ်တယောက်ကလည်းဒီစားတော့ဆိုင်တော့စားလို့ရှိရင်ဒါဒီ common source ပေါ့ဒီတနေရာတွေကနေရောက်လာတယ်ဆိုအဲ့စားတော့ဆိုင်မှာရှိတဲ့လူမျိုးတို့စစ်လိုက်လို့ရှိရင်တယောက်ကနေပေးနေတဲ့လူဆိုတော့တွေ့လို့ရပါတယ်ဒုနည်းသူစားတဲ့ပမာဏနိုင်ငံမှာဆိုရင်တော့အများကြီးရှိတာပေါ့ဗျာစားတော့ဆိုင်တွေဆိုတော့ဒီမနက်စာစားတဲ့စားတော့ဆိုင်တွေရှိသလိုနေ့လည်းကဒီလိုမျိုးလဖေးဆိုင်တွေရှိတယ်မနက်စာစားတဲ့မုံရွာဆိုင်တွေရှိတယ်ထမင်းစားတဲ့ထမင်းဆိုင်တွေရှိတယ်ဆိုင်သေးလေးတွေရှိတယ်ပေါ့နော်ဆိုဒီလိုဟာမျိုးလေးတွေမှာဖြစ်တတ်တယ်ပေါ့လေဆိုတော့အထူးသဖြင့်တော့အစားအသောက်ပြင်ဆင်တဲ့လူတွေကနေတဆင့်ကူတာများတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့ထုတ်လင်းချက်တွေတက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုတော့ VOA email လိပ်စာ bamis@voanews.com ဖြစ်ပါတယ်ဗျာဒါမှမဟုတ် VOA ရဲ့ Facebook Messenger ကနေစာရေးသားဆက်သွယ်နိုင်ပါတယ်သောတာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဗျာခုတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတက်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏအလှည့်ကြပါပြီFever Wine တို့တက်ဆက်ထားပါတယ်ခင်ဗျာ
အပတ်စ စင်တင်ဆက်သွားမယ်တန်ရင်တည်လွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒီသားတန်ရင်သားတည်တောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ရက်သက်တစ်ပတ်အတွင်းကလေးမျိုးမှာအသက်မပြည့်သေးတဲ့သူတွေအပါအဝင်လူငယ်အယောက်30လောက်ကိုစစ်မှုထမ်းတင်နန်းတက်ဖို့အတွက်စစ်ကောင်စီကဖမ်းဆီးသွားပါတယ်။ကချင်ပြည်ဗမော်မြို့သိမ်းတိုက်ပွဲထဲစစ်ကောင်စီတပ်ရဲ့ drone 90ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပစ်ချနိုင်ခဲ့ပါတယ်။တည်လွာတွေထဲမှာတော့စစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဖေဖော်ဝါရီလထဲမှာမြန်မာနိုင်ငံတဝန်းအမျိုးသမီး66ယောက်ပေဆုံးခဲ့ရတယ်ဆိုတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မှာရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကလေးမျိုးမှာအသက်မပြည့်သေးတဲ့သူတွေအပါအဝင်လူငယ်တွေကိုစစ်ကောင်စီကစစ်မှုထမ်းတင်တန်းတက်ရောက်ဖို့ဖမ်းဆီးမှုတွေဆက်တိုက်လုပ်နေတယ်လို့ကလေးမျိုးဒေသခံတွေကပြောပါရယ်။မတ်လ9ရက်နေ့ကနေ10ရက်နေ့အတွင်းကလေးမျိုးဘော်ကနေရအသီးသီးကလူငယ်အယောက်30နီးပါးကိုစစ်ကောင်စီတပ်ကဖမ်းဆီးသွားတာဖြစ်ပြီးလူငယ်တချို့ချင်းလုံးနဲ့ဘော်လုံးကစားနေကြတဲ့အချိန်မှာပဲစစ်ကောင်စီကဝင်ဖမ်းသွားတာလို့ဆိုပါရယ်။စစ်တပ်ကကလေးမျိုးဘော်ရက်ွက်တွေပရိုဘော့ခ်ကအဖြူနဲ့နေ့တိုင်းအဖမ်းဆီးတွေလုပ်နေတယ်လို့မြို့ပေါ်ကလူချေတိတ်တဲ့ရက်ကွက်တချို့တွေမှာလည်းတအိမ်တက်စင်အိမ်ထောင်စုစီရင်စစ်ဟန်ဆောင်ပြီးဝေရောက်ဖမ်းဆီးမှုတွေလုပ်နေတာလို့ဆိုပါရယ်စစ်မှုထမ်းဖို့အတွက်ဖမ်းဆီးခံရတဲ့လူငယ်တွေကိုကလေးမျိုးစုပေါင်းရုံးမှထားရှိပြီးတော့စုစုပေါင်းအမျိုးသားအယောက်60ဝန်းကျင်လောက်ရှိနေတယ်လို့နှီးဆက်တဲ့သူတွေကပြောပါရယ်
ကချင်ပြည်ပမော်မြို့သိမ်းတိုက်ပွဲဆက်လက်ပြင်းထန်နေပြီးစစ်ကောင်စီတပ်ရဲ့ drone 90စင်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပစ်ချနိုင်ခဲ့တယ်လို့မြေပြင်သတင်းအရေးမြစ်တွေကပြောပါတယ်ပမော်မြို့ကစစ်ကောင်စီရဲ့အမှတ်27စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ21ကို KIA နဲ့ပူးပေါင်းအဖွဲ့တွေကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေပြီးမလ၈ရက်နေ့နဲ့9ရက်တိုက်ပွဲ2ရက်အတွင်း drone 90စင်းကို KIA ကပစ်ချနိုင်ခဲ့တာဖြစ်ပါတယ်ပမော်မြို့လက်မလွတ်ရရေးစစ်ကောင်စီက၄ကြောင်း drone အပြင်လက်နက်ကြီးတွေပြစ်ခတ်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေပြီးမဲ့ KIA နဲ့ပူးပေါင်းအဖွဲ့တွေကလည်းစကခ21ရဲ့ကာကင်းစခန်းတချို့ကိုလည်းသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်ဖြူမြို့နယ်ထဲကစနဲမြို့တိုက်နယ်စည်းရုံနဲ့ကတ်တပြေရွာကိုစစ်ကောင်စီတပ်က drone နဲ့ပုံကျဲတက်ခိုက်ခဲ့တာကြောင့်တရခိုင်ပြည်သူတယောက်ထိမှန်သေဆုံးခဲ့ပါတယ်။မတ်လ10ရက်နေ့က drone နဲ့ပုံကျဲတက်ခိုက်မှုတွေအရက်သားတယောက်တေဆုံးခဲ့တဲ့အပြင်တိုက်နယ်စည်းရုံအဆောက်အုံအပဝင်လူနေအိမ်အလုံးရေ20လောက်လည်းမိလောင်ပျက်စီးသွားတယ်လို့တရခိုင်ကပြောပါတယ်။ကြောက်ဖြူမြို့နယ်အခြေစိုက်စစ်ကောင်စီရဲ့ရေတပ်စခန်းကနေ drone တွေနဲ့လွတ်တင်ပြီးတိုက်ခိုက်နေတာလို့ဆိုကြပါတယ်။ဒါအပြင်စစ်တွေမြို့နားမှာလည်းစစ်ကောင်စီတပ်အရက်ကတတ်တော်အေးအေးတို့ဒီရပိုင်းထဲတိုက်ပွဲပြင်းထန်နေပါတယ်
။ဂရီနီပြည်ဒီမိုဆူမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်စခန်းတနေရာကိုစစ်ကောင်စီကဘုံးအလုံးကြီး15လုံးကျဲချခဲ့ပြီးအမျိုးသားတယောက်တိခိုက်တံရရရှိသွားပါတယ်။မလာ17ရက်နေ့ည9နာရီကျော်အချိန်မှာ Jet Fighter နဲ့3ကြိမ်လာရောက်ဘုံးကျဲခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီဘုံးကျဲတိုက်ခိုက်မှုတွေစစ်ရှောင်နေအိမ်၄လုံးပျက်စီးသွားတယ်လို့အိမ်မွေးတရိษံတချို့လည်းထိမှန်ခဲ့ပါတယ်။မလာ9ရက်နေ့တုန်းကလည်းတိုက်ပွဲဖြစ်ပွားမှုမရှိတဲ့ဒီမော့ဆူအရှိဖက်ချန်းကကလေးတွေပညာသင်နေတဲ့ကျောင်းတစ်ကျောင်းကိုစစ်ကောင်စီကလာရောက်ဘုံးကျဲခဲ့ပါသေးတယ်
မွန်ပြည်မှုတုံမြို့နယ်ကလော့တော်ရွာအဝင်လမ်းဘော်လုံးကွေးအနီးမှာဆိုင်ကယ်စီးလာတဲ့အသက်25နှစ်အရွယ်မွန်လူငယ်အမျိုးသားနှစ်ယောက်ကိုစစ်ကောင်စီရဲ့လက်အောက်ခံကျေးရွာပြည်သူစစ်အဖွဲ့ကတနက်နေ့ပစ်တပ်ခဲ့တယ်လို့ကာယကံရှင်မိသားစုတိုင်းဝိုင်းကပြောပါတယ်။မတ်လ10ရက်နေ့မနက်6နာရီလောက်မှာဆိုင်ကယ်တစ်စီးနဲ့လာတဲ့လူငယ်နှစ်ယောက်ကိုမတင်ကြလို့ပြည်သူစစ်တွေကခေါ်ယူမေးမြန်းနေချိန်ထွက်ပြေးခဲ့တာကြောင့်တနက်နေ့6ချက်ပစ်ခတ်လိုက်တာလို့စစ်ကောင်စီနဲ့နှိစတဲ့သူတယောက်ကဆိုပါတယ်။တနက်ပစ်ခတ်ထိပြီးတိတ်ဆုံးသွားတဲ့သူတွေရဲ့ရုပ်အလောင်းဒီကိုလေတရခန်လူမှုကွန်ရီရဲ့အဖွဲ့ကနေမှုတုံမျိုးနဲ့ပြည်သူစေယုံကိုချက်ချင်းပဲပို့ဆောင်လိုက်တာလို့နီးစပ်တဲ့သူတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းရောင်ရွှေမြို့နယ်တောင်လေးလုံးအကျဉ်းထောင်မှာရေလုံလောက်မှုမရှိတာကြောင့်အကျဉ်းသားတွေအရေးပြားရာရနာတွေဖြစ်နေကြပါတယ်။ခုလိုຫນွေရောက်လာပြီးဆိုရင်ကာမန်အချုပ်ခန်းမှာတော့တောက်သုံးရည်မရှိတာကြောင့်ရေကောင်းကောင်းသုံးချင်ရင်တော့ငွေတသိန်းခွဲပေးပြီးအဆောင်ငှားနေကြရတယ်လို့အကျဉ်းသားမိသားစုဝင်နဲ့နှိဆက်သူကပြောပါတယ်။ရာနာဖြစ်နေတဲ့အကျဉ်းသားတွေဟာပြင်ပစေးဝါးဝယ်ယူသုံးစွဲခွင့်မရကြတယ်လို့ထောင်ထဲမှာလည်းရာနာစေးတွေဝယ်လို့မရဘူးလို့ဆိုပါတယ်။ဒါအပြင်ထောင်ဝင်စားကိုကလာတကြိမ်ပဲတွေးခွန့်ပေးတာကြောင့်ငွေကြီးမတက်နိုင်တဲ့အကျဉ်းသားတွေအခက်အခဲများစွာဖြစ်နေကြပါတယ်
အခုရ သတင်းလွှာတွေကိုတင်ဆက်ပေးတော့မှာပါစစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေကြောင့်နိုင်စဉ်တေဆုံးမှုတွေရှိနေပြီးဖေဖော်ဝါရီလထဲမှာတော့နိုင်ငံတော်ဝန်အမျိုးသမီး66ယောက်တေဆုံးခဲ့တယ်လို့မြမအမျိုးသမီးတမက BWU ကပြောပါတယ်ကျမအမီကတင်ဆက်ပေးထားပါတယ်တေဆုံးသူအမျိုးသမီး66ယောက်ထဲမှာအသက်18နှစ်အောက်အမျိုးသမီးငယ်23ယောက်ပါဝင်တယ်လို့ BWU ကဆိုပါတယ်ဒါဟာစစ်ကောင်စီကကျူးလွန်တဲ့ရာဇဝတ်မှုတွေကြောင့်အခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ28ရက်နေ့အတွင်းတိုက်ဆုံသူတွေဖြစ်တယ်လို့ BWU ကမတ်လ6ရက်နေ့မှာထုတ်ပြန်ပါတယ်။နိုင်ငံတော်ဝန်မှာအမျိုးသမီးတွေလာစဉ်ထိခိုက်တိုက်ဆုံမှုတွေရှိနေတဲ့အပေါ် BWU ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးနဲ့မတ်ရင်မျိုးလိုင်ကအခုလိုမျိုးပြောပါတယ်။
တနိုင်ငံလုံးအတိုင်းတာနဲ့ပေါ့နော်ကျမတို့ဒီလိုမျိုးအကြက်ဖက်ခံရတဲ့အမျိုးသမီးတွေအတွက်ကိုဒီထိခိုက်နေတာတဲ့သူတွေအတွက်တရားမျှတမှုရရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်တယ်တစ်ဖက်မှာလည်းကျူးလွန်သူတွေကိုထိရောက်တဲ့အပြစ်ပေးရယူမှုတွေလုပ်ပေးဖို့လိုအပ်တယ်တပြိုင်နက်တည်းမှာပဲအမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့ဥပဒေတွေမူရီပေါ်လစ်စီတွေပေါ်ပေါအောင်လည်းစူးစမ်းဖို့လိုအပ်တယ်ဆိုတဲ့ဟာတွေကိုကျမတို့အစိုးရအားလုံးအသီးသီးကိုကျမတို့ပြောချင်တယ်
အသက်ဆုံးရှုံးခဲ့ရတဲ့အမျိုးသမီးတွေဟာစစ်ကောင်စီတပ်ရဲ့လေကြောင်းဘုံကျဲတက်ခိုက်မှုကြောင့်45ယောက်လက်နက်ကြီးကြောင့်17ယောက်မိရှုတပ်ဖြတ်ခံရမှုကြောင့်2ယောက်အကျဉ်းထောင်ထဲမှာဆေးကုသမှုလုံလောက်စွာမရတာကြောင့်1ယောက်မြေမြုပ်မိုင်းကြောင့်9ယောက်တို့ဖြစ်ကြပါတယ်။ဒါအပြင်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုမြေမြုပ်မိုင်းနဲ့အကြောင်းမဲ့ရိုက်နှက်ခံရမှုတွေကြောင့်အမျိုးသမီး68ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဖေဖော်ဝါရီလအတွင်းမှာတော့စကိုင်းတိုင်းဒေသကြီးတဲ့တေဆုံသူအမျိုးသမီး21ယောက်ရှိခဲ့ပြီးတေဆုံမှုအများဆုံးတိုင်းဒေသကြီးဖြစ်ပါတယ
်။စကိုင်းတိုင်းဒေသပတ်မှတ်ဆိုလို့ရှိရင်ကျမတို့တတင်းဒီလိုမျိုးအကြမ်းဖက်မှုတွေကိုဟောက်ဖို့ပြောဆိုပေးဖို့အတွက်အားနည်းနေတာတွေတွေ့ရတယ်လို့မျိုးတစ်ဖက်မှာလည်းစကိုင်းတိုင်းဒေသဟာဒီကာလမှာပြိပခအများဆုံးဖြစ်တဲ့နေရာဒေသဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေတွေကြောင့်ဒီလိုမျိုးအကြံဖတ်မှုတည်ဆုံးမှုတွေရှိတယ်များတယ်ဆိုတာဟာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
အကြံဖတ်မှုတွေကိုအပြစ်ပေးအရေးယူနိုင်စေဖို့နဲ့အကြံဖတ်မခံရခင်အမျိုးသမီးတွေအတွက်ထိရောက်တဲ့ကာကွယ်မှုရှိစေမဲ့မူပေါ်လစီတွေပေါ်ပေါက်လာစေဖို့သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကိုစီရင်ပြောဆိုမှုတွေလုပ်နေတယ်လို့လည်း BWU ကဆိုပါတယ်မကြသေးခင်ကပြဋ္ဌာန်းလိုက်တဲ့စစ်ကောင်စီရဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေဟာနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေမှာအယက်သားလုံခြုံရေးနာမည်ခံပြီးနိုင်ငံခြားသားလက်နက်ကင်တပ်ဖွဲ့တွေလည်းဝင်ရောက်လာနိုင်တဲ့အတွက်နိုင်ငံရေးသမားတွေနဲ့ဒေသခံတိုင်းဒေသလက်နက်ကင်အဖွဲ့တွေကသတိကြီးစွာနဲ့စောင့်ကြည့်နေကြပါတယ်။ဒီအကြောင်းကိုတော့ရမရစူးစီးတင်ဆက်ထားပါတယ်။
စစ်ကောင်စီရဲ့2008ဖွဲ့စည်းပုံမှာနိုင်ငံခြားတပ်ဖွဲ့တွေဗမာပြည်တဲကိုဝင်ရောက်ခြေချခွင့်မရှိပေမဲ့ဖေဖော်ဝါရီလ18ရက်နေ့ကပြဋ္ဌာန်းခဲ့တဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဥပဒေအရနိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေနဲ့သူတို့ရဲ့စီမံကိန်းလုပ်ငန်းတွေလုံခြုံရေးအတွက်တနည်းတစ်ပုံနဲ့ခေါ်ယူလာနိုင်တော့မှာဖြစ်ပါတယ်။အခုဆိုလို့ရှိရင်ရခိုင်ပြည်ကြောက်ဖြူရင်းနှီးဆိုင်ကမှတရုတ်လုံခြုံရေးအမိခံလက်နက်ကင်အဖွဲ့တွေရောက်ရှိလာတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အချုပ်ချပိုင်ဆိုင်မှုကိုချိုးဖောက်လိုက်တာလို့လည်းမြန်မာနိုင်ငံရေးလိလသူဦးတန်းစွန်းနိုင်ကပြောပါတယ်
။စစ်ကောင်စီကတော့နော်သူတို့ရဲ့လုံခြုံရေးအတွက်တပည့်ကဘယ်လိုပြဋ္ဌာန်းချက်တွေရှိနေပြီသူတို့ကလုံခြုံလို့လုပ်နေတာအခုဆိုရင်ကျုပ်လုံခြုံရေးကော်မတီကနိုင်ငံကြီးအခွဲ900လောက်ဝင်ရောက်လာတယ်လို့ကျွန်တော်သတင်းရရှိပါတယ်။ဒါကကျွန်တော်တိုင်းပြည်ရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုချိုးဖောက်လိုက်တာဖြစ်ပါတယ်
။ဒါအပြင်စစ်ကောင်စီဟာတနင်္လာရီတိုင်းကတဝယ်ရင်နဲ့စိတ်ကန်းကိုလည်းလရှားနဲ့စာချုပ်ချုပ်ဆိုလိုက်တာကြောင့်အဲ့ဒီစီမံကိန်းအတွက်ပုဂ္ဂလိကကုမ္ပဏီအမိခံလရှားလုံခြုံရေးတပ်ဖွဲ့တွေဝေလာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်
။အခုလည်းလရှားနဲ့ရင်းနှီးမြှုပ်နှံမှုစာချုပ်တွေကိုချိုးဆိုလာတယ်ပေါ့။အထူးသဖြင့်တော့တဝယ်ရင်နဲ့စိတ်ကန်းကိုလရှားဝင်ရောက်လုပ်လို့ကတော့အဲ့ဒါဆိုရင်လုံးလုံးကြီးကိုပြတောင်းဝန်ယူတောင်းခံနေကြောင်းရှိတဲ့ဒီစစ်ကောင်စီတပ်တွေသူတို့ကပုဂ္ဂလိကအမိခံနဲ့လုံးလုံးကြီးတပ်ဖွဲ့တွေဝင်လာအောင်ပါပေါ့။ဒါလည်းတကယ်အချုပ်ချာအာဏာကိုပိုင်ဆိုင်မှုကိုတမျိုးတမျိုးလူလဲကြပြီးတော့နော်။သူဟောက်လိုက်တာပေါ့
။ဒဝယ်ရင်နဲ့စိတ်ကန်စီဝါရေးဆောင်တွေကိုရရှာဆိုရအကောင့်ထဲပေါ်ဆောင်ရွက်လာမယ့်အပေါ်အဲ့ဒီဒေတာမှလှောက်ရှားနေတဲ့တော်လှန်ရေးတပ်ဖွဲ့တွေသတိကြီးကြီးထားပြီးတော့လှောက်ဆောင်သွားရမှာဖြစ်တယ်လို့လည်းမွန်ပြည်တော်လှန်ရေးတပ် MSR ပြောခွေရနိုင်နဂါကပြောပါတယ်
ဒီစီဝါရေးဆောင်ကိုဖျက်ဆီးဖို့ တိုက်ခိုက်နေတဲ့တော်လိုင်းဖွဲ့စည်းများနဲ့ဒီလုံခြုံရေးကုမ္ပဏီကဝန်တန်းတွေထိတ်တိုက်ရင်ဆိုင်မှုတွေဖြစ်လာနိုင်ဖို့အလားအလာအများကြီးရှိတယ်။ကုမ္ပဏီအကျိုးစီးပွားထိခိုက်မှုကနေတစ်ဆင့်ရုရှားအစိုးရရဲ့တိုက်ရိုက်ပါဝင်လာမှုတွေလည်းရှိလာနိုင်တဲ့အတွက်ကြောင့်ဒီနေရာမှာတတိကြီးကြီးထားပြီးတော့လှုပ်ဆောင်သွားရမှာဖြစ်တယ်လို့ကျွန်တော်မြင်တယ်ပေါ့
အခုပြတ်ထန်လိုက်တဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေအရလူတူတယောက်ချင်းစီကစလို့အိမ်လုပ်ငန်းရုံးကြောင်ဈေးရုံဘာနဲ့ရွှေဆိုင်တွေအထိပုဂ္ဂလိကလုံခြုံရေးကဏ္ဍတွေမှာတက်ရောက်မှုရှိလာမှာဖြစ်ပါတယ်ဒါအပြင် private army လို့ခေါ်တဲ့ချမ်းသာတဲ့လူတွေမတ်တွေကကိုရနော်တပ်ဖွဲ့တွေထူထောင်ထားတာမျိုးဖြစ်လာနိုင်တဲ့အတွက်လူခွေရေချိုးဖောက်တာတွေတရားမျှတမှုမရှိတဲ့ကိစ္စတွေအများကြီးဖြစ်လာနိုင်စရာရှိတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရဲ့တပ်ဘက်အတွင်းကလေးမျိုးမှအသက်မပြည့်သေးတဲ့သူတွေအပါအဝင်လူငယ်အယောက်30လောက်ကိုစစ်ကောင်စီကစစ်မှုထမ်းတင်တန်းတက်ရောက်ဖို့ဖမ်းဆီးခဲ့ပါတယ်ကချင်ပြည်ဗမော်မြို့သိမ်းတိုက်ပွဲထဲစစ်ကောင်စီတပ်ရဲ့ drone ခုနှစ်စင်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပစ်ချနိုင်ခဲ့ပါတယ
်တရရှင်တွေခုနားဆင်နေခဲ့ကြတာကတော့နန်ဇက်ဒီကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မအာမီပါ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA မြန်မာဝိုင်းအစီအစဉ်ရဲ့တောက်ကြာနေမနေ့ခင်ဒုတိယပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုစတိုက်နားဆင်ခဲ့ရတာပါဗျာ။ VOA မနေ့ခင်ပထမပိုင်းနိုင်ဝက်ကိုလှိုင်းတူရေဒီယိုနဲ့လည်းဖမ်းယူနားဆင်နိုင်ပါတယ်။ပထမပိုင်းနဲ့အခုဒုတိယပိုင်းအပါအဝင်တနအိလုံးစာထုတ်လွှင့်ချက်တွေကိုတော့ဗီဒီယိုအနေနဲ့ digital line တွေဖြစ်တဲ့လူတို့မိတ်ဆွေရုပ်သံ line VOA website Facebook နဲ့ YouTube စာမျက်နှာတွေမှာတပြိုင်တည်းချိနိုင်ပါတယ်အခုတော့ကျွန်တော်တို့ရဲ့တောက်ကြနေမနေ့ခင်အစီအစဉ်လေးပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအကျဉ်းချုပ်တင်ပြပါမယ်ခင်ရုရှားရဲ့ယူကရိန်းချူချော်စစ်ရဆိုင်စေဖို့အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုထောက်ခံကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပေမဲ့အသေးစိတ်လှုပ်ဆောင်ချက်တွေချပြဖို့လိုအပ်တယ်လို့ပြောပါတယ်။တိုက်ပွဲတွေအဆုံးသတ်ဖို့အဆိုပြုချက်ကိုသဘောတူပေမဲ့အဖြစ်ရည်ရေးဟာတာရှည်ငြိမ်းချမ်းမှုနဲ့ပြိပကဖြစ်စေတဲ့အကြောင်းရင်းတွေဖယ်ရှားဖို့ဥတီတင်တဲ့အတွက်ဒါကိုမှန်းဆလှုပ်ဆောင်နေတယ်လို့ဖြစ်နေကြောင်းလဲဂျာတာဘရင်းနဲ့မော်စကိုသတင်းစာရှင်းလင်းပွဲမှာသမ္မတပူတင်ကပြောပါတယ်။ဒါအပြင်သူ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဖုန်းခေါ်ပြီးဆွေးနွေးဖို့လုပ်ရမှာဖြစ်ကြောင်းလည်းပြောပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရလုံသမားအင်အားလျှော့ချရေးအစီအစဉ်တစ်စိတ်အပိုင်းဖြစ်မကြာသေးခင်ကမှအစိုးရအေဂျင်စီ6ခုကနေအလုတ်ဖြုတ်ခဲ့သူထောင်ပေါင်းများစွာကိုအလုတ်ပြန်ခတ်ဖို့ကယ်လီဖိုးနီးယားပြည်နယ်ပြည်ထောင်စုတရားသူကြီးတူကကြေညာပြင်းနေမှာအမိန့်ချလိုက်ပါတယ်။ကာဝေးဝန်ကြီးဌာနစစ်ပြန်စစ်မှုထမ်းဟောင်းရေးရာစိုက်ပျိုးရေးစွမ်းရင်ဌာနနဲ့ပြည်ထရေးနဲ့ဗန္ဓာရေးဌာနတွေကအလုတ်ဖြုတ်ခံရတဲ့ဝန်ထမ်းတွေကိုပြန်ခတ်ဖို့ဆန်ဖရန်စစ္စကိုတရားရုံးကျန်းမာရေးမှာအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။နောက်အမေရိကန်ဆက်ဆက်နောက်သတင်းတပုတ်ကတော့အမေရိကန်ကနိုင်ငံအခြားအကူအညီပေးနေတဲ့ USAID အစီအစဉ်ကိုရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တာကြောင့်ကမ္ဘာတလွှာအကူအညီထောက်ပံ့မှုတွေအဖြတ်တောက်ခံရခြင်းပို့စိုးရိမ်ချက်တွေမြင့်မားနေချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီရီယိုဂူတာရက်စ်ကရင်ဂျာဒုက္ခသည်တန်းကျော်ရဲ့အခြေအနေကိုလက်တွေ့လေ့လာဖို့ဘင်္ဂလားဒေ့ရှ်ကိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အချမ်းပေးတူဟစ်ဟူစိန်ကလေကြာခီးစဉ်လာတဲ့အတွေ့အမှုချုပ်ကိုဒါကာလင်စိတ်မှာကြိုဆိုခဲ့ပါတယ်။ဒါဟာအတွေ့အမှုချုပ်ရဲ့ဒုတိယအကြိမ်ဘင်္ဂလားဒေ့ရှ်ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ။ဒီနေ့အတွက်ထိတ်တန်းသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကုမ္ပဏီခင်အစီအစဉ်ထုတ်လွှင့်မှုကကုညာဝင်းအောင်ဖြစ်ပါတယ်ဗျ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုအပြင် VOA ရဲ့ website, YouTube, Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဘာကြံပြုကြဖို့လဲဖိတ်ခေါ်ပါတယ်ဗျာ VOA email လိပ်စာကိုပေးပို့နိုင်ပါတယ် VOA email လိပ်စာတော့ voa@voanews.com ဖြစ်ပါတယ် VOA American အသံရဲ့မနက်ပိုင်းအစီအစဉ်တွေကိုဒီမှာပဲဆုံးသက်ပြတယ်ဗျာတော်တော်ရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းကြပါစေကျွန်တော်ညီငယ်ပါဗျာ